Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းထိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့စုမြတ်မပါရှင်ပြင်သစ်ပြည်သူတွေနဲ့စီးလုံးညီညွတ်မှုရှိတဲ့ဆိုတာကိုပြသတဲ့ဒီ Paris မြို့တော်ကလက်လျှောက်ချီတက်ပွဲကိုအခုမိနစ်ပိုင်းအတွင်းမှာပဲစတင်လိုက်ပါတယ်ပါကစ္စတန်နိုင်ငံမှာတော့လမ်းပြောင်းပြန်မှားမောင်းတဲ့ဒီဒက်စီတင်ကားနဲ့ခီးတဲ့တင်ဘတ်ကားတို့ခေါင်းချင်းဆိုင်တိုက်မိလို့ဒီ58ယောက်ထဲမှနေသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုတော့မမိုးဖြူနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မြမလူခွင့်ရေးလည်လာဖို့ရောက်ရှိနေတဲ့ကုလအထုကိုယ်စားလှယ်ကတော့ဒီကနေ့မှာသတင်းသမားတွေနဲ့တွေ့ဆုံခဲ့တယ်လို့ရှမ်းပြည်နယ်ကလည်းသွားရောက်ခဲ့ပါတယ်
။မကြာခင်2015ယူကော့ပွဲလုပ်တော့မှာပေါ့နော်။ယူကော့ပွဲလုပ်တော့မဲ့အချိန်မှာအခုချိန်ထိဘောဗီဒီယိုနဲ့ရုပ်သံဆိုရင်အစိုးရနဲ့သူခရိုနီတွေပဲပိုင်ထားတယ်လေ။လုံးဝသူတို့
သတင်းစာဆရာဦးစီတောင်မြန်မာရှင်အပြည့်စုံကိုမကြာခင်မှာထုတ်လွှင့်ပေးပါမယ်။ဒီနောက်မှာတော့အပတ်စဉ်မြမဒီမိုကရေစီရေးရာဆွေးနွေးကန်နောက်ဒီပြည်ရင်းသတင်းသုံးသက်ချက်တက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိသလို VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းဒီညပိုင်းမှာပြန်ကြားပေးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့မမိုးဖြူတို့ကကြေညာပေးကြမှာပါ
။ပြည်သက်နိုင်ငံမှာလူပေါင်း18ယောက်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စီးလုံးညီညွတ်မှုရှိတယ်ဆိုတာပြသတဲ့ Paris မြို့တော်ကလမ်းလျှောက်ချီတက်ပွဲကိုအခုမိနစ်ပိုင်းအတွင်းကပဲစတင်ပါတယ်။ဒီချီတက်ပွဲမှာကမ္ဘာကောင်းဆောင်အမြောက်အများအပါအဝင်လူပေါင်းသန်းနဲ့ချီပါဝင်တယ်လို့ခန့်မှန်းရပါတယ်။လမ်းလျှောက်ချီတက်ပွဲစတင်ရ La Plus du La République ရင်းပြင်မှာအစောပိုင်းကနိုင်ငံဆောင်ကလူပေါင်းထောင်တောင်းချီစုဝေးနေခဲ့ကြတာပ
ါ We have to be here in the memory of these people innocent people and to say with a smile that we're not afraid
anéanti et meurtri
သေဆုံးသွားတဲ့အဖြစ်မဲ့သူတွေအတွက်ဒီကိုလာရတာပါအပြုံးတွေနဲ့ကျမတို့ကကြောက်မသွားပါဘူးဆိုတာကိုပြဖို့လာရတာပါလို့တယောက်ကပြောသွားတယ်လို့ခြေခွဲစရာကောင်းတဲ့အဖြစ်ကိုကြော်လွှင့်နိုင်ဖို့အတွက်အားလုံးစူးစီးဖို့လိုအပ်တဲ့အတွက်လာခဲ့ရတာပါလို့တယောက်ကလည်းပြောသွားခဲ့တာဖြစ်ပါတယ်ပြင်သစ်သမ္မတနဲ့ဒီသေဆုံးသွားသူတွေရဲ့မိသားစုဝင်တွေဦးဆောင်ပြီးတော့လမ်းကြောင်းတစ်ခုကနေခြိတက်ကြတဲ့ပွဲမှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်စတဲ့ဥရောပနိုင်ငံကခေါင်းဆောင်တော်တော်များများအပြင်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ညာဟုနဲ့ပါလက်စတိုင်းခေါင်းဆောင်မာမော့အဘတ်စ်ဂျော်ဒန်ဘီရင်နဲ့မိဖုရားစတဲ့နိုင်ငံစုံကခေါင်းဆောင်တွေပါဝင်ချီတက်ကြတာမို့လုံခြုံရေးကိုလည်းအထူးခြားထားပါတယ်။အမေရိကန်ပြည်ထောင်စုကိုစားရှေ့နေချုပ်အဲရစ်ခိုဒါပါဝင်ချီတက်ပါတယ်။လွတ်လပ်မှုကိုပြသတဲ့ချီတက်လမ်းလျှောက်ပွဲကိုဘလို့အကြမ်းဖက်လို့ရကမှတားဆီးနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောကြားခဲ့ပါတယ်။ဥရောပနိုင်ငံတဝန်းကမြို့တွေမှာလည်းစီးလုံးမှုကိုပြသတဲ့အနေနဲ့ချီတက်လမ်းလျှောက်ပွဲတွေကိုပြုလုပ်ကြပါတယ်။အစောပိုင်းတုန်းကတော့ပြင်သစ်ပြည်ထောင်စုဝန်ကြီးဦးဆောင်ပြီးတော့ဒီလုံခြုံရေးဆိုင်ရာအရေးပေါ်ဆွေးနွေးပွဲကိုလုပ်ခဲ့ပါတယ်။အမေရိကန်ရှေ့နေချုပ်ဟိုလ်ဒါ၊ဂျာမနီ၊ဗြိတိန်နဲ့စပိန်နိုင်ငံတွေကပြည်ထောင်စုဝန်ကြီးတွေပါဝင်တဲ့အရေးပေါ်ဆွေးနွေးပွဲကိုပြင်သစ်ပြည်ထောင်စုရုံးမှာကျင်းပခဲ့တာပါ။တစ်ချိန်တည်းမှာပဲဒီတည်ဆုံသွားတဲ့တနက်သမား၃ယောက်ထဲကတယောက်ရဲ့ကြီးစားအမျိုးသမီးလွတ်မြောက်နေဆဲဖြစ်တဲ့အတွက်ပြင်သစ်နိုင်ငံတဝန်းမှာလည်းလုံခြုံရေးကိုအထူးတင်းချက်ထားပါတယ်။တယောဇာရီရေးတဲ့ Paris မြို့တွေက Charlie Hebdo Magazine တိုင်းနဲ့ဒီဂျူးလူမျိုးတွေစားတဲ့ကိုချအစားအသောက်ရောင်းတဲ့ Supermarket တို့ကိုဝင်ရောက်ပြိုက်ခတ်တိုက်ခိုက်သွားတဲ့တနက်သမားတွေရဲ့တခြားအပေါင်းအပါကြံရပါဖြစ်နိုင်သူတွေကိုလည်းစုံစမ်းရှာဖွေနေကြပါတယ်။လက်နက်ကင်ဆောင်ထားပြီးတော့အန်ရရှိတယ်လို့ပြင်သစ်ရဲတွေမတင်ကားဖြစ်နေတဲ့အသက်26နှစ်အရွယ် Hayat Boumediene ဟာဇန်နဝါရီလ2ရက်နေ့ကတူရကီနိုင်ငံကိုရောက်လာခဲ့ပြီးတော့အခုဆီးရီးယားကိုရောက်သွားပုံရတယ်လို့တူရကီတာဝန်ရှိသူတွေကတော့စနေနေ့ကပြောကြားခဲ့ပါတယ်ရှင်
။ပြင်သစ်နိုင်ငံ Paris မြို့ကတယောဇာနဲ့သတင်းတွေရေးသားတဲ့ Charlie Hebdo သတင်းစာတိုက်နဲ့သတင်းစာတိုက်မှာလူ12ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့အပတ်အကြမ်းဖက်တိုက်ခိုက်မှုကိုရှုံချပြီးပြင်သစ်လူထုနဲ့စီးလုံးညီညွတ်မှုကိုပြသတဲ့လွတ်လပ်မှုအတွက်ချီတက်လမ်းလျှောက်ပွဲမတိုင်ခင်အမေရိကန်နိုင်ငံကပြင်သစ်နိုင်ငံနဲ့အတူတူရပ်တည်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထပ်ပြီးပြောဆိုလိုက်ပါတယ်။ကျွန်တော်တို့မှာမတူတဲ့ဘဝတွေရှိပေမဲ့ဒီမနေ့ပြင်သစ်လူလူရဲ့အကြမ်းဖက်မှုရှုံချတဲ့ညီညွတ်မှုကိုပြတဲ့ချီတက်ပွဲမှာအကြမ်းဖက်မှုကိုရင်ဆိုင်ဖို့အတွက်ကျွန်တော်တို့အားလုံးတသားတည်းရပ်တည်ကြပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။ဒ ဒီလနောက်မိုင်းမှာလုံမဲ့သမရဥပမာရဲ့အိန္ဒိယနိုင်ငံခရီးစဉ်မတိုင်ခင်အမေရိကန်နဲ့တောင်အာရှကုန်သွယ်စည်းဝါးတိုးမြင့်မဲ့ဂူဂျရတ်ယင်းနီမြုပ်နှံမှုထိပ်သီးအစည်းအဝေးမှာဝန်ကြီးကယ်ရီကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဇန်နဝါရီလ15ရက်နေ့ကျင်းပမဲ့အီရန်နျူကလ িয়ার စီစဉ်ဆွေးနွေးပွဲအတွက်အီရန်နိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာကိုလည်းတွားရောက်ဖို့ရှိပါတယ်
။နိုင်ငံတကာယင်းနီမြုပ်နှံမှုဆိုင်ရာညီလာခံတက်ရောက်ဖို့နဲ့ဒီအိန္ဒိယနိုင်ငံနဲ့စီးပွားဆက်ဆံရေးတိုးမြင့်ဖို့အတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီအိန္ဒိယမှာရောက်ရှိနေတာပါ။ဒီဒီလကုံပိုင်းအမေရိကန်သမ္မတဘရက်အိုဘားမားအိန္ဒိယသွားမဲ့ခီးစဉ်အတွက်ကိုလည်းဝန်ကြီးကယ်ရီရှေ့ပြေးလာရောက်ဆွေးနွေးတာဖြစ်ပါတယ်။ဒီဂူဂျာရတ်ပြည်နယ်မြို့တော်အမေဒါဘတ်စီကိုဒီကနေ့ရောက်ရှိလာပြီးတော့အဲ့ဒီမှာအမေရိကန်ကိုယ်စားလှယ်တွေကိုဦးဆောင်ပြီးဂူဂျာရတ် investment ထိပ်သီးညီလာခံကိုတက်ရောက်နေပါတယ်။ညီလာခံဖွင့်ပွဲမှာဝန်ကြီးကယ်ရီကနှစ်နိုင်ငံကုန်သွယ်ရေးနဲ့ကမ္ဘာကုန်သွယ်ရေးကိစ္စတွေကိုမင်းကွန်းနဲ့မှပြောကြားပါတယ်။ဒီညီလာခံမှာဒီရေရှည်ခံတာဝန်သည့်ယင်းနှိမ့်နှံ့မှုကိုမြင့်တင်ရေးဆွေးနွေးကြမှာဖြစ်ပါတယ်။အိန္ဒိယသမ္မတနိုင်ငံထူထောင်တဲ့နေ့နှစ်ပတ်လည်အခမ်းအနားကိုတက်ရောက်မဲ့သမ္မတဥဘာမားရဲ့ခရီးစဉ်နဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းဝန်ကြီးကယ်ရီတွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင်
။ပါကစ္စတန်နိုင်ငံကရာချီမြို့တော်တောင်ဘက်ပိုင်းမှာဒီကနေ့အစောပိုင်းကအရှိန်မြင့်မောင်းနှင်လာတဲ့ဓာတ်ဆီတင်ကားတစ်စင်းလမ်းကြောင်းမှားပြီးခီးတဲ့တင်ဘတ်စကားနဲ့ကောင်းချင်းဆိုင်တိုက်ခတ်မိတဲ့အတွက်ခီးတဲ့58ယောက်ထက်မနည်းသေဆုံးခဲ့ပါလိမ့်။လန်သာဆိုးတဲ့အပိုင်းမှာတိုက်မိတဲ့ဒီရင်နှစင်းဟာမိလောင်ကျွမ်းခဲ့တယ်လို့တာဝန်ရှိရဲအရာရှိကပြောဆိုပါတယ်။ကားတိုက်ခံရတဲ့ခီးသည်တွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါပြီးတချို့ကမိလောင်နဲ့တန်ရာကြောင့်မမှတ်မိနိုင်လောက်အောင်ရုပ်ပြက်ဆင်းပြက်တိစုံခဲ့ရပါတယ်။တိစုံသူဥယျာဉ်လဲတိုးလာနိုင်တယ်လို့ခီးသည်တွေကိုကုသပေးနေတဲ့စီးယုံတာဝန်ရှိသူတွေကပြောဆိုပါတယ်။ကားမိလောင်လို့တိစုံသူတွေထဲမှာသူ့မိသားစုကမိသားစုဝင်6ယောက်ပါသွားတယ်လို့အသက်ရှင်ကျန်ရည်သူတစ်ယောက်ကပြောဆိုပါတယ်။တချို့ခီးတွေကတော့ကားပရင်းမောက်ကနေခုံချလွတ်မြောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံဟာလမ်းသားအရည်အသွေးညံ့ဖျင်းမှုတာဝန်မဲ့ယင်မောင်းမှုနဲ့ယင်ထိန်သိမ်းရေးညံ့ဖျင်းမှုတွေကြောင့်လူအသက်အများကြီးဆုံးရှုံးရတဲ့ယင်တိုက်မှုတွေတော်တော်များများဖြစ်ပွားတယ်ဆိုတဲ့နာမည်ဆိုးနဲ့လူသိများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကလေးနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်Java ပင်လယ်ထဲပြတ်ကျသွားတဲ့ Air Asia လေယာဉ်ရဲ့အမိကိုရေပေါ်ဆဲယူပြီးနောက်တည့်ရက်ဒီကနေ့မှာပဲလေယာဉ်ပြန်သမ်းမှုမှတ်တမ်းတင်ဆက် Black Box ကနေ Pink Signal တံတွေကိုပင်လယ်ထဲကပို့ပြီးတော့ကြားခဲ့ကြပါတယ် Black Box ဆက်ရှိနေမယ်လို့ယုံကြည်ကြတဲ့နေရာကနေ Signal တံကိုကြားရပြီးရှာဖွေဖို့ရင်ခုန်သမားတွေကိုသုံးမယ်လို့ရှာဖွေရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်လေယာဉ်ပြန်ရက်ပြတ်စီးနေတဲ့အမိပိုင်းကိုရေပေါ်ဘောလုံးတွေသုံးပြီးစနေနေ့တုန်းကပြန်ဆဲယူနိုင်ခဲ့ပေမဲ့အထဲမှာဒီလေယာဉ်ပြန်သမ်းမှုမှတ်တမ်းတင်ဆက်ပါမလာခဲ့ပါဘူးဒီဇင်ဘာ28ရက်နေ့တုန်းကခီးတယ်နဲ့လေယာဉ်အမှုရမ်းပေါင်း162ယောက်ပါသွားတဲ့လေယာဉ်ဘာကြောင့်ပြတ်ကျသွားခဲ့ရသလဲဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီမှတ်တမ်းတင်ဆက်ကအရေးပါပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလူစီကားတဲ့ဈေးတစ်ခုထဲမှာလူ16ယောက်ထက်မနည်းအသက်ဆုံးရှုံးပြီးလူ20လောက်ဒဏ်ရာရခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကိုလုပ်ခဲ့သူဟာအသက်10နှစ်လောက်ပဲရှိသေးတဲ့ကလေးမလေးတစ်ယောက်ဖြစ်တယ်လို့ယူဆရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။စနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီဘုံပေါက်ကွဲမှုအပြီးမကြခင်မှာတပ်တွေတချို့ကိုတွေ့ရှိစစ်ဆေးနေတာဖြစ်ပါတယ်။ဘွန်နိုပြည်နယ်မဒူဂရီမှာရှိတဲ့တပ်တွေတယောက်ရဲ့ပြောပြချက်အရဒီကလေးငယ်ကိုဈေးအဝင်ပေါက်မှာရှာဖွေနေချိန်မှာချိန်ကိုက်ပြီးဘုံစနစ်တန်ဖြုတ်ခဲ့တယ်လို့နိုင်ဂျီးရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုအခုတည်းထိထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့တိုက်ခိုက်မှုဖြစ်ခဲ့တဲ့ဘွန်နိုပြည်နယ်ဟာမွတ်စလင်စစ်သွေးကြွဘိုကိုဟာရမ်အုပ်စုနဲ့ဆွန်နီမွတ်စလင်တပုံအဖွဲ့တွေကျက်စားတဲ့အချက်ချာဒေသတစ်ခုဖြစ်ပါတယ
်။လက်ပနွန်နိုင်ငံမြောက်ပိုင်းကဒီ Tripoli မြို့ကဖေးဆိုင်တစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်9ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရရှိခဲ့တယ်လို့လက်ပနွန်တာဝန်ရှိသူတွေကပြောပါတယ်။လက်ပနွန်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Tripoli မြို့မှာဒီအများစုနေထိုင်တဲ့အာလာဝီတွေနဲ့ဒီဆွန်နီမွတ်စလင်တွေနေထိုင်တဲ့ရပ်ကွက်ကြားကကဖေးဆိုင်ပေါ်မှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ိတ်တန်းရောက်တဲ့နေ့ကိုမဆွမြတ်မော်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်။ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကိုထုတ်လွှင့်ပေးပါမယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့မနက်ပိုင်းမှာပြည်ရင်းကပုဂ္ဂလိကသတင်းမီဒီယာတချို့ကတာဝန်ရှိသူတွေနဲ့တီးတန့်တွေ့ဆုံပါတယ်။ညနေပိုင်းမှာတော့တိုက်ပွဲတွေမကြာခဏပြန့်ဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုသွားရောက်ပြီးအနာပိုင်းတွေအရက်ဖဲအဖွဲကခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့တာပါမနေ့ပြန်မှာတော့နေပြည်တော်ကိုညပိုင်းလောက်မှာသွားရောက်မှာဖြစ်တဲ့အကြောင်းကုလရန်ကုန်ရုံးရဲ့ပြောခွင့်ရှိသူကပြောပါတယ်အပြည့်အစုံကိုတော့သူ့ရဲ့ခီးစဉ်ကိုစောင့်ကြည့်သတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်မစ္စရန်ဟီလီရဲ့9ရက်မြောက်နေ့မြန်မာနိုင်ငံခီးစဉ်အတွင်းပြည်ရင်းကပုဂ္ဂလိကမီဒီယာကတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ပါတယ်ညနေပိုင်းမှာတော့အပြစ်ခက်ရက်ထားတဲ့ဂျာကတိုက်ပွဲတွေပြန်ပြန်ဖြစ်နေတဲ့ရှမ်းမြောက်ဒေသကလာရှို့မြို့ကိုတွားရောက်ပြီးတော့တွစ်ဆုံတင်းတဲ့သူတွေကိုတွစ်ဆုံခဲ့တယ်လို့သူ့ခီးစဉ်တခြားပါနေတဲ့ UN ရန်ကုန်ရုံးရဲ့ပြောခွင့်ရှိသူဦးဝေဝင်းကပြောပါတယ
်အဲကျွန်တော်မနေ့ကတော့ဦးဝေဝင်းဒီအဲဒီရန်ကုန်မှာပဲပေါ့နော်ကျွန်တော်တို့ဒီတချို့သတင်းမီဒီယာတွေပေါ့ဒီပုဂ္ဂလိကသတင်းမီဒီယာချို့နေပေါ့နော်ကျွန်တော်တွေ့ပါစေနော်ပြီးတော့ကျွန်တော်လာရှို့ရောက်တော့ဟုတ်ကဲ့ဒီပြီးတော့ကျွန်တော်တို့ကလာရှုတော့ရောက်နေပါပြီ။ဒါရှုမှာတော့ကျွန်တော်တို့ဒီအရေးသေးတာအနာပါတီနဲ့ကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်ပြီးတော့အခုမဆီဆီအရောင်းနဲ့ပေါ့နော်ကျွန်တော်တို့အဲ့ဒါတွေ့ပါတယ်။ဒီပြီးတော့ဒီကအဲရှိရသေးတာမရှိရဘူးဒီရက်သက်ဖွဲ့စည်းချုပ်ရတဲ့ကျွန်တော်တွေ့ပါတယ်ခင်ဗျ။ဝစီဝီရတော့အခုရှိလို့မဲ့ခင်ဗျ။အဲ့ဒါကြောင့်ဖြစ်
မနေ့ပိုင်းမှာဒုံကမီဒီယာကသူတွေနဲ့တွေ့ဆုံချိန်မှာမြန်မာမီဒီယာလွတ်လပ်ခွင့်အနေထားတွေရေကောက်ပွဲကာလမှာမီဒီယာတွေဘလောက်လွတ်လပ်နိုင်မလဲဆိုတဲ့အချက်တွေကိုလည်းမစ္စရန်ဟီလီကမေးခွန်းထုတ်ခဲ့တယ်လို့တွေ့ဆုံတဲ့သူတွေထဲမှာပါဝင်တဲ့သတင်းစာဆရာဦးစီသူအောင်မြင်းကပြောပါတယ
်ပြီးကျင်တာအချက်လက်စုဆောင်တော့ဒီဘက်ကနေတော့ပြန်ပြောပြတော့ပေါ့ပြောပြလို့ဆိုတော့အထူးသဖြင့်ဟိုဘာဒီဒီဘက်ကနေပြောပြကြသလဲဆိုတော့မကြာခင်2015ရေကောက်ပွဲလုပ်တော့မှာပေါ့နော်အဲရေကောက်ပွဲလုပ်တော့မဲ့အချိန်မှာအခုချိန်ထိဘောဗီဒီယိုနဲ့ရုပ်သံဆိုရင်အစိုးရနဲ့သူ့ခရိုနီတွေပဲပိုင်ထားတယ်လေလုံးဝသူတို့လက်ထက်မှာပဲရှိနေသေးတယ်အဲပုဂ္ဂလိကတွေလုတ်ခွင့်ကိုချမပေးသေးဘူးအဲ့ဒါနဲ့ပတ်သက်ရင်ဥပဒေပြုတ်နေတုံးပဲလို့ဟိုဘာလဲဥပဒေပေါ့နော်လွတ်တော်ထဲမှာပဲရှိနေတုံးပဲဆိုပြီးတော့ပြောတယ်ပြောတော့ဒါတွေကစိုးရင်စရာပေါ့အဲနောက် electronic ဥပဒေတွေရှိသေးသလားအဲ့ဒါလည်းသူသိချင်တဲ့ဟာတွေသူမေးတာပေါ့ဒါပါပဲအဲ့ဒါ
ရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့ကိုဒီကနေ့ညနေပိုင်းမှာမစ္စရန်ဟီလီရောက်ရှိခဲ့တာပါတိုက်ပွဲတွေပြန်ပြန်ဖြစ်နေတဲ့ဒီဒေသမှာနေထိုင်ရတဲ့ဒေသခံတွေရဲ့လူခွင့်ရေးအခြေအနေတွေကိုသိအောင်လေ့လာဖို့ရောက်ရှိနေတာလည်းဖြစ်ပါတယ်ရှမ်းမြောက်ဒေသဟာဆိုရင်အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောပြည်သူစစ်အဖွဲ့တွေရောရောထွေပြီးတော့ရှိနေတဲ့ဒေသလည်းဖြစ်ပါတယ်အဓိကလက်နက်ကိုင်တပ်ဖွဲ့ကြီးအနေနဲ့ဆိုရင်တော့ TNLA အဖွဲ့ရှိပြီးတော့ရှမ်းပြည်လွတ်မြောက်ရေးတပ်မတော်မြောက်ပိုင်း SSPB SSA ရဲ့နေမည်လည်းဖြစ်ပါတယ်ဒီဒေသမှာဥပဒေစိုးမိုးရေးအားနည်းနေတဲ့အချက်ကိုအဓိကဆောင်ပေးဖို့လိုရှိတယ်လို့လည်းလာရှုမြို့ကလည်းဖြစ်ရှန်တိုင်းသမ်းများဒီမိုကရက်တစ်ပါတီ SNDP ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဆိုင်ဆံမင်းကပြောပါတယ
်အဓိကတော့ဗျာကျွန်တော်တို့ဒေသမှာတော့နော်ကျွန်တော်ငင်းချင်တယ်ဗျာနော်ဒီဒေသမှာကျွန်တော်ရှမ်းပြည်မှာလက်နက်ကိုင်ဖွဲ့စည်းတွေတအားများတယ်နော်ဟိုဒေသငင်းချမှာကျွန်တော်တို့ဖြစ်ချင်းတဲ့ဒီသမလာကြီးတောင်းဆိုတဲ့ဖြစ်ရှင်တဲ့ပြည်တော်စုနေမှာလက်မှတ်ရေးထိုးမဲ့ကိစ္စလေးအောင်မြင်မယ်လို့ကျွန်တော်ထင်တယ်လေဒါတွေကချိန်နေတယ်နော
်မစ္စရဟီလီအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေပြီးတော့မြမရေးလေးလာကဲဖြတ်တချို့နဲ့ပြီးခဲ့တဲ့ရက်တွေတုန်းကတွစ်ဆုံခဲ့တာပါရင်ခိုင်ပြည်နယ်ကိုဗိုလ်တပ်မှုနေကရောက်ရှိခဲ့ပြီးတော့ကျသာပရင်းနဲ့တောက်ချံတွေတွေမှာလူခွင့်ရေးချင်းတွေကိုလည်းလေးလာခဲ့ပါတယ်မစ္စရန်ဟီလီရဲ့ဒုတိယအကြိမ်မြောက်ခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိမြန်မာနိုင်ငံမှာနေထိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းရဲ့အခြေအနေတွေကိုလည်းလေ့လာနေတာဖြစ်ပါတယ်။မနက်ဖြန်မှာဆိုရင်တော့ရှမ်းမြောက်ဒေသကဒုက္ခသည်စခန်းတချို့ကိုတွားရောက်ဖို့ရှိပြီးတော့ညနေပိုင်းမှာနေပြည်တော်ကိုတွားရောက်မှာပါ။အခုခီးစဉ်ကတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစိုးရခန်းစာတင်သွင်းဖို့ရှိနေပါတယ်ခင်ဗျာ။
ရှိမှာခင်ဗျာနိုင်ငံတော်အကြီးအကဲတယောက်ဖြစ်တဲ့တမရဦးသိန်းစင်ရဲ့လက်ရှိလစာဟာနည်းနေတယ်လို့လွတ်တော်ခေါင်းဆောင်တချို့အကြားပြောဆိုမှုတွေထွက်နေတဲ့အပေါ်သောရရှင်တို့ဘလို့သဘောရှိကြပါသလဲနိုင်ငံတော်တမရဝန်ကြီးအဆင့်ရှိသူတွေနဲ့လွတ်တော်အမတ်တွေရဲ့လစာဝင်ငွေဘလောက်ရှိတင်ပါသလဲဆိုတော့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923812554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေချိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ ါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးပါရောင်းမယ်။2014ခုနှစ်ကအခြေခံလာတဲ့နိုင်ငံရေးအခြေအနေတွေကအခုနှစ်2015မှာဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံရေးအခဲခန့်နေတဲ့ဒေါက်တာရံမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ကင်ဆိုးဝင်းကရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးထားပါတယ်။အခုတစ်ပတ်ဆွေးနွေးခန်းအပိုင်းနှစ်မှာတော့မြန်မာနိုင်ငံမှာစီးရဲမွေးတင်မှုလျှော့ချနိုင်ရေးအစိုးရဆောင်ရွက်နေတဲ့ကိစ္စတွေကစားလို့စီးပွားရေးလူ့အခွင့်အရေးနဲ့ပညာရေးအခြေအနေတွေအပြင်လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေများများရှိလာဖို့ဘာတွေလုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကိုဆွေးနွေးထားတာဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင
်။ကျွန်တော်အခုဟိုနိုင်ငံရေးအတွက်လည်းတော်တော်လေးဟိုဥစားပေါ့နော်ကြည်ကြည်ပြင်းပြင်းဆွေးနွေးပြီးသားပါပြီ။အဲ့တော့ကျွန်တော်တို့စီးပွားရေးဘက်ကိုတစ်ချက်လှည့်ကြည့်ကြရအောင်ပါ။စီးပွားရေးဆိုတဲ့နေရာမှာဒီနိုင်ငံတော်သမ္မတကြီးကအများအားပြောနေတာမြန်မာနိုင်ငံမှာရှိတဲ့ဒီစည်ရဲမွေးတည်မှုလျှော့ချရေးပေါ့နော်အဲ့တော့စည်ရဲမွေးတည်မှုလျှော့ချရေးနဲ့ပတ်သက်ပြီးတော့ဒီအစိုးရအနေနဲ့ဘာတွေများဆောင်ရွက်နေတယ်ဆိုတာဟိုထင်ထင်ရှားရှားရှိပါလေရှင်တည်တည်တတာပေါ့လေ
အဓိကကသူကတော့အဲ့ဒီဓာတ်ရိုက်ပေါ့ဓာတ်ရိုက်သူဒီဥစ္စာကိုဆောင်ရွက်မှုဆိုရင်နံပါတ်1အချက်ကတော့အလုတ်ကင်တွေအများကြီးဖန်တီးပေးဖို့လိုတယ်နောက်ဒုတိယတစ်ခုကလုခလာစာတွေဟိုအစဉ်ပြေအောင်ဟိုဘာလဲပို့ပြီးတော့မြင့်တက်လာအောင်လုပ်ပေးဖို့လိုတယ်နောက်တတိယတစ်ခုဆိုရင်ပြည်သူတွေရဲ့လိုအပ်ချက်ပေါ့အခုဟိုမိုဘိုင်းဖုန်းလိုမျိုးဆက်သွယ်ရေးလိုအပ်ချက်တွေအင်ယာလိုအပ်ချက်တွေဟိုရေလိုအပ်ချက်တွေမီးလျှက်စစ်မီးလိုအပ်ချက်တွေအဲ့ဒါတွေလုပ်ပေးဖို့လိုတယ်လိုတဲ့ခါကျတော့ဒါတွေနဲ့ပတ်သက်လို့ဟို kick အခါတလျှောက်လုံးပေါ့ပြောမယ်ဆိုရင်နှစ်ပေါင်း50 60လောက်တိုင်းပြည်ကိုဒီတိုင်းပဲပစ်ထားတယ်အဲလစ်လူရှုထားတယ်လို့ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအခြေခံကနေစပြန်လုံနေရတဲ့ခါကျတော့အဲ့ဒီအောက်ခြေထိကိုဓာတ်ရိုက်ဟိုအချိုးသက်ရောက်တာတော့တော်တော်ကိုနေသေးတယ်ဥပမာဆိုတော့လျှက်စစ်မီးပေါ့တော်တော်ကိုဆိုးပါတယ်ကျွန်တော်တို့နိုင်ငံကအခုချိန်ထိကိုကျေးလက်တွေမှာလက်စစ်မီးမရှိဘူးရေလည်းကောင်းကောင်းမရဘူးလက်မဆက်တွေလည်းမကောင်းဘူးဟိုဘာမှမရှိတဲ့ဟိုပျက်စီးနေတဲ့နိုင်ငံကြီးလို့ပြောလို့ရတယ်ဆိုတော့အဲ့ဒီမှာဓာတ်ရိုက်သွားပြီးဟိုဟာဖြစ်တာမရှိသေးဘူးဆိုတော့အလောက်ကင်ပေါ်ပေါ်များများရရှိဖို့ကိစ္စဆိုရင်လေသူကဘာလို့လဲဆိုတော့ယင်းနှိမ့်နှံမှုတွေအများကြီးဝင်လာဖို့လိုတယ်အဲ့ဒီယင်းနှိမ့်နှံမှုဝင်လာတဲ့ဟာတွေကလည်းတန်ဇာတာထုတ်ယူရေးတို့ဝန်ဆောင်မှုတို့ဘာလို့ဓာတ်တွေမဟုတ်ဘဲနဲ့အလောက်ကင်ပေါ်ပေါ်များရတဲ့ဟာမျိုးတွေဝင်လာဖို့လိုတယ်ဒါပေမဲ့အဲ့ဓာတွေကလည်းနည်းနေသေးတဲ့အခါကျတော့အောက်ခြေလူထုအထိကိုအကျိုးကျေးဇူးကတော့မခံစားရသေးဘူး။ဒါပေမဲ့လူလက်တန်းစားအထိခံစားရတဲ့စီဝါရေးပြောင်းလဲမှုတွေကတော့ဖြစ်လာပြီ။ခုနကလို့တစ်ခုလုံးကိုလွှမ်းခြုံနိုင်တဲ့ဒီအနေအထားအထိကတော့ဟိုရောက်မလာသေးဘူး
။အခုဟိုနိုင်ငံတကာကလည်းဝေဖန်နေသေးပါပဲ။ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ့လေ။သတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အတိုင်းအတာတစ်ခုအထိတော့လွတ်လပ်ခွင့်တွေပေးထားတာတွေ့ရပါတယ်။အဲ့တော့ဒီရှိအလားအလာလေးနဲ့ပတ်သက်ပြီးတော့ဟိုဦးစီးစောင်းမြင့်တုံ့ပြန်ချက်လေးသိပြရစီ။
အဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်ဟိုနော်ဝေသွားတော့လည်းအမေးခံရတယ်ဆိုတော့အခုလက်ရှိအခြေအနေကိုတိတိကျကျသုံးသပ်လိုက်ရင်သမ္မတဦးသိန်းစင်အစိုးရတက်လာတာ၄နှစ်နီးပါးရှိသွားပြီအဲ့ဒီမှာမီဒီယာလို့ကျွန်တော်တို့ပြောလိုက်ရင်အရေးအကြီးဆုံးအင်အားအကြီးဆုံးဖြစ်တဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုဒီနေ့ချိန်ထိပုဂ္ဂလိကကိုလုပ်ပိုင်ခွင့်မပေးသေးဘူးဘာလို့မပေးသေးလဲဆိုတော့တို့တစ်ချိန်လုံးအကြောင်းပြနေတာကတော့ဥပဒေမရှိသေးလို့တဲ့အခုတော့ဥပဒေလွတ်တော်ဘက်ကိုပို့ထားပြီလို့ပြောတာပေါ့နော်ဒီနေ့ချိန်ထိအဲ့ဒါကိုဒီရုပ်သံနဲ့ရေဒီယိုနဲ့ပတ်သက်ရင်အစိုးရကလုံးဝ control လုပ်ထားတော့မယ်ကျွန်တော်မှလုံးဝလွတ်လပ်ခွင့်မရှိဘူးပြီးတော့မှအခုကျွန်တော်တို့လောလောဆယ်ရနေတာကပုံနှိပ်စာနေစင်းတွေဒါတွေကရနေတယ်ဒါကလည်းအသေးစိတ်အချက်လက်ကိုကျွန်တော်တို့ပြောလို့ရတယ်လွယ်လွယ်ကူကူရတာမဟုတ်ဘူးကျွန်တော်တို့ဒီမှာလူငယ်စာနေစင်းသမားတွေအကုန်လုံးပေါ့နော်စာနေစင်းလောကပုံကူတွေကအပြင်းထန်တိုက်ပွဲဝင်ပြီးတော့မှနောက်လွတ်တော်အမတ်တွေနဲ့ဆွေးနွေးအမျိုးမျိုးစည်းရုံးပြီးတော့မှဒါရလာတယ်လွတ်လပ်ခွင့်အဲ့တော့လာမယ့်အချိန်မှဆိုရင်ဟိုအစိုးရကပေးမလားကိုကပဲရအောင်တောင်းယူရမလားဆိုတော့အစိုးရပေးဖို့ဆိုတာမဖြစ်နိုင်ဘူးအခုကိုပဲရုပ်ရှင်နဲ့ပတ်သက်ရင်စင်စာတင်းကြပ်တာတွေပြန်ပြီးတော့လှုပ်လာတယ်အဲ့ဒါနဲ့ပတ်သက်လို့ရုပ်ရှင်နယ်ပယ်ရလူတွေကလည်းအများကြီးပြောတာဆိုတာတွေသူတို့လှုပ်လာကြတယ်ဆိုတော့ဒီပြန်ကြိုင်းဝန်ကြီးဌာနအစိုးရကကျွန်တော်တို့ကိုမီဒီယာလွတ်လပ်ခွင့်ထပ်ပြီးတော့မှတဖြည်းဖြည်းပို့ပြီးတော့ပေးလာမယ်လို့ကျွန်တော်တူးချင်းဆိုရင်တော့ဘယ်တော့မှကျွန်တော်တို့မပြောင်းလဲဘူးအဲ့တော့ကျွန်တော်တို့ကတော့ဒါကဒီမိုကရေစီနိုင်ငံနဲ့ရသင့်ရထိုက်တာပဲဖြစ်တယ်ဆိုပြီးတော့မှကျွန်တော်တို့တောင်းဆိုရမယ်ပြီးတော့မှဥပဒေပြုအမတ်တွေကိုလည်းကျွန်တော်တို့ကပြောရမယ်တိုင်းပြည်မှာဒါအရေးကြီးတယ်ဆိုတာအထူးသဖြင့်ကျွန်တော်သတင်းစကားပါကျင်တာကတော့ဒုံဆန်းစုကြည်နဲ့အတိုက်ခံနေရမီဒီယာလွတ်လပ်ခွင့်ကိုသူတို့လေးနေဖို့လိုတယ်ဒီနေ့ချိန်ထိရေဒီယိုနဲ့ရုပ်သံပုဂ္ဂလိကလုပ်ခွင့်ဥပဒေတွေမရှိသေးတာကိုသူတို့သိဖို့လိုတယ်အဲ့ဒီတော့မှသာ2015ယူကပ်ပွဲလာတော့မယ်ကျွန်တော်တို့စီမှာရေဒီယိုရုပ်သံတွေအကုန်လုံးကအစိုးရနဲ့ ခရိုနီတွေလက်ထဲမှာပဲရှိတယ်ကျွန်တော်တို့ပုဂ္ဂလိကတွေလက်ထဲမှာပြည်သူတွေလက်ထဲမှာမရှိဘူးအဲ့ဒါတွေကိုလေးလေးနက်နက်သိတယ်ဆိုရင်ဒါကြီးအမြန်ဖြစ်ထွန်းလာဖို့ပေါ့နော်လှုပ်လှက်ခွင့်တွေပိုရလာဖို့သူတို့ကိုယ်တိုင်လည်းဝမ်းကြိုးစားဖို့လိုတယ်ကျွန်တော်တို့ဒီလောကသားတွေကလည်းကြိုးစားဖို့လိုတယ်လို့မြင်ပါတယ်
ဟုတ်ကဲ့ပါဟိုခုနကတော့ကပြောတဲ့ဒီအတန်းနဲ့လုပ်ငန်းမှာခရိုနီတွေနဲ့အစိုးရကပဲချုပ်ကန့်ထားတဲ့ဆိုတဲ့နေရာမှာပုဂ္ဂလိကတွေလက်ထက်ကိုမရောက်သေးဘူးပေါ့ဆိုတော့ဒီလိုမျိုးအတန်းနဲ့လုပ်ငန်းတွေလုပ်ဖို့ဆိုတာငွေကြေးအင်အားတောင့်တင်းမှုလိုအပ်ပါတယ်အဲ့တော့အစိုးရနဲ့ခရိုနီတွေပဲတက်နိုင်တဲ့သဘောဖြစ်နေပါတယ်မြန်မာနိုင်ငံမှာတော့လေအဲ့တော့ခရိုနီတွေကရောပုဂ္ဂလိကလို့တတ်မှတ်လို့မရဘူးလားရှင
်မရဘူးအဲ့ဒီဥစ္စာကအစိုးရကိုယ်တိုင်လက်ရွေးစင်သူကပေးထားတာပုဂ္ဂလိကလုပ်ခွင့်ပြုမပြုဆိုတာဥပမာဆိုပါတော့အခုအဲ့ဒါဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ရှင်းပြလို့ရတယ်အခုလောလောဆယ်သတင်းစာလုပ်ငန်းသတင်းစာလုပ်ငန်းသတင်းစာလုပ်ငန်းကအရင်တော့နဲ့လုံးဝမတူတော့ဘူးငွေကြေးဘယ်လောက်တောင်ပုံကျလာတယ်လဲဆိုရင်ဥမာကျွန်တော်သတင်းစာတစ်စောင်ကျွန်တော်နာမည်မတက်ဘူးပေါ့နော်သူ့ရဲ့တလလစာရှင်းပေးတာကြီးပဲသိန်း1000ကျော်ရှိတယ်ဆိုတော့အဲ့ဒီဒီ business ကြီးကဒေါ်လာသန်းနဲ့ချီရှိတဲ့ business ကြီးဖြစ်နေပြီအဲ့ဒါကိုပုဂ္ဂလိကတွေလုတ်ခွင့်ရတဲ့ခါကျတော့ပုဂ္ဂလိကတွေလုတ်ကြတယ်အဲ့ဒီတိုင်းပဲလုတ်ခွင့်တာဥပဒေနဲ့ပြုတ်လိုက်မယ်ဆိုရင်ရေဒီယိုလုပ်ငန်းဆိုရင်ခုနကတော့သတင်းစာလုပ်ငန်းလောက်တော့ကိုကြစီမများဘူးနိုင်ငံတကာမှာလည်းကျွန်တော်တို့လေ့လာဘူးတဲ့ community radio တို့ဘာလို့အများကြီးရှိတယ်ဆိုတော့အကြီးကြီးတွေကလည်းရှိမှာပဲဆိုတော့လုတ်ခွင့်ပြုတ်ပို့တာလိုတယ်လုတ်ခွင့်ပြုတ်လိုက်တယ်ဆိုရင်ဒါပုဂ္ဂလိကတွေလို့လတ်လုတ်လာကြတော့မှသာလုတ်လတ်ခွင့်နဲ့အတူဒါဖွံ့ဖြိုးတိုးတက်လာမှာအဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ဆိုပြီးတော့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဒီသတင်းသမားတွေကိုအရေးယူတာထိ ंछ ုတ်တဲ့စီးရင်ထဲမှာလည်းမြန်မာနိုင်ငံကမလွတ်သေးပါဘူးစီးရင်ထဲမှာပါနေသေးပါပဲအဲ့တော့ဒီလိုမျိုးသတင်းသမားတွေကိုအရေးယူတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင်အ
ဲကျွန်တော်အမြင်အဖြစ်တော့ဒီသတင်းမီဒီယာတွေအပေါ်မှာအစိုးရနဲ့နော်အာဏာပိုင်အဖွဲ့အစည်းတွေရဲ့အမြင်ဟာမရှင်းလင်းဘူးလို့ကျွန်တော်ကယူဆတယ်ဥပမာဒီမိုကရေစီနိုင်ငံတွေမှာဒီမိုကရေစီဆိုးရတယ်ဒီမိုကရေစီလွတ်တော်တွေဟာဒီသတင်းမီဒီယာတွေကိုသူကသတ္တုထမန်တိုင်ဖြစ်အသိမှတ်ပြုဥပမာအဖြစ်လူအဖွဲ့အစည်းတွေမှာဖြစ်နေတဲ့အားနည်းချက်တွေဟလာလူအပ်ချက်တွေဒါတွေကိုသတင်းမီဒီယာတွေကနေပြီးတော့ဖော်ထုတ်ပေးတယ်တနည်းအားဖြင့်တော့ဒီမန်တိုင်ကြီး3ရက်ကိုအဓိကထိန်းချုပ်ပေးနေတဲ့ရန်တရားတစ်ခုဟာသတင်းမီဒီယာတွေပဲဖြစ်တယ်ဒီအချက်ကိုကျွန်တော်အမြင်အဖြစ်လက်ရှိအစိုးရနဲ့လွတ်တော်တွေဟာဟိုသိမြင်သဘောပေါက်မှုအပိုင်းမှာအားနေသေးတယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကကြတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာလိုအပ်နေတာကခုနကကိုစီတော်မီပြောတဲ့အချက်တွေလည်းကျွန်တော်လက်ခံတယ်။နောက်ကျွန်တော်လိုအပ်နေလို့ကျွန်တော်မြင်တာကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေရှိဖို့လိုတယ်။အလွတ်လပ်တယ်လို့ကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်တို့စီမှာရှိနေတဲ့သတင်းမီဒီယာအဖွဲ့အစည်းတွေဟာအစိုးရရဲ့ဓာတ်ရိုက်တော်၎င်းတွယ်ဝိုင်းရေးတော်၎င်းပတ်သက်မှုတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေများနေတာကိုတွေ့ရတယ်။ပြီးတော့အစိုးရအနေနဲ့ကလည်းအဲသူနဲ့ဓာတ်ရိုက်တော်၎င်းတဝဲတော်၎င်းပတ်သက်ပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမျိုးကိုပဲသူကနေရာပေးတာမျိုးကိုတွေ့ရတယ်။အလေးပေးတာမျိုးကိုတွေ့ရတယ်။ဒီလိုပုံစံမျိုးဒီလိုပြုမှုမျိုးဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအပြောင်းလဲဒီမိုကရေစီအပြောင်းလဲအတွက်ကိုသတင်းမီဒီယာတွေရဲ့ပံ့ပိုးနိုင်မှုအားရော့စေတယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အစိုးရအနေနဲ့ကလည်းသတင်းမီဒီယာတွေကိုငါတို့အပြစ်ပြောနေတယ်ငါတို့ရဲ့လိုအပ်ချက်တွေကိုအများနဲ့ထောက်ပြနေတယ်ပြဿနာရှာတဲ့ကောင်တွေပဲလို့မြင်နေတဲ့အမြင်ကိုပြင်ဖို့လိုတယ်ဒီသတင်းမီဒီယာတွေကငါတို့ရဲ့လိုအပ်ချက်တွေငါတို့ရဲ့အားနည်းချက်တွေငါတို့ပြုပြင်ရမယ့်အချက်တွေကိုထောက်ပြနေတဲ့ငါတို့ရဲ့လုပ်ဖို့ကင်ဘက်တွေပဲဆိုတဲ့အမြင်မျိုးတကယ်လက်တွေ့ကြကြရှိဖို့လိုတယ်အပြောတတ်တတ်မဟုတ်ဘူးစာရွက်ပေါ်မှာတတ်တတ်မဟုတ်ပဲလက်တွေ့ကြကြရှိဖို့လိုတယ်လို့ကျွန်တော်ကယူဆတယ်
ဟုတ်ကဲ့ပါအဲ့တော့ဆက်ဆက်ပြီးတော့တခါတည်းနောက်တစ်ခုပြောပြခြင်းနဲ့ခေါင်းစဉ်ကတော့လူအခွင့်အရေးပေါ့နော်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတိုးတက်မှုနဲ့ပတ်သက်ပြီးတော့ဗောဆရာစီသူအောင်မြင့်အနေနဲ့ဘယ်လိုများရှုမြင်ပါလဲ
အခုကတော့ကျွန်တော်အမြင်ကတော့အရင်ဆရာနိုင်ရှင်ခစ်ကန်နဲ့တော့အများကြီးဟိုတိုးတက်လာပြီလို့ဟိုကျွန်တော်ယူဆတယ်ဥပမာဆိုပါတော့အခုဆိုရင်ဒီနေ့ချိန်ထိပေါ့နော်ဆွဆွဲမှုတွေရှိပါသေးတယ်အဲ့ဒီလူ့အခွင့်အရေးချိုးဖောက်မှုအများဆုံးဖြစ်တဲ့နေရာတွေကဟိုရှေ့တန်းတိုင်းရင်းသားတွေရှိတဲ့နေရာတွေမှာရှိတယ်နောက်အချင်းထောင်တို့အပြီးတော့မှရဲဘက်စခန်းတို့ဒီလိုနေရာတွေမှာပုံများပါတယ်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ရင်နေပဲအသီးသီးမှာပေါ့တိုးတက်မှုတွေရှိလာတယ်လို့ဘာလို့ကျွန်တော်ပြောနိုင်တယ်လဲဆိုတော့ဥမာဟိုခစ်ကြီးကလည်းပြောင်းလာတာပါတယ်ကျွန်တော်တို့စီမှာလွတ်လပ်မှုလည်းရှိလာတာပါတယ်ပေါ့တနေရာမှာဒီစစ်တပ်ကဖြစ်စေတနေရာဖြစ်စေလူခွင့်ရေချိုးဖောက်ထားတယ်ဆိုရင်ချက်ချင်းဒီသတင်းကအခုသိနိုင်တဲ့အနေထားတွေရောက်တယ်သိလည်းသိလာတယ်သိလာတဲ့ဟာကိုဒီမှာသတင်းဖြန့်ပြူတာကိုလည်းလွတ်လပ်လုံနိုင်တဲ့ခါကျတော့အခုလက်ရှိတွေ့ရှိသမျှတွေမှာအဲ့ဒါတွေကရော့နေသွားတဲ့ခါကျတော့လက်ရှိပြဿနာပေါ်လာတာတွေလည်းနေတယ်ဥမာနမူနာအဖြစ်ဆိုကိုပါကြီးဒီသိဆုံးသွားတဲ့ကိစ္စပေါ့အပြစ်သက်ခံရတဲ့ကိစ္စဒါလူခွင့်ရချိုးဖောက်မှုတော်တော်ဆိုးပါတဲ့ကိစ္စအရင်တော့ဆိုဒါကြီးက တို့အတူဖြစ်သွားမယ်ကျွန်တော်တို့မသိနိုင်ဘူးသတင်းကိုလည်းအမှောင်ချထားမှာပဲတကယ်လို့သတင်းပေါ်လာရင်တော့ပြင်ပမီဒီယာတွေလောက်ကပဲဖော်ပြလို့ရမယ်အခုကတော့မဟုတ်ဘူးကျွန်တော်အားလုံးရေးကြတယ်သားကြတယ်ဆန်းစစ်ကြတယ်ပြောကြတယ်ဆိုတဲ့ခါကျတော့ဒီအနေထားအောက်မှာတော့အရင်နဲ့ဆိုင်တော့တိုးတက်လာတယ်လိုအပ်ချက်တွေတော့အများကြီးရှိသေးတယ်လို့တော့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါနောက်ဆုံး topic အနေနဲ့ပေါ့နော်နောက်ဆုံးခေါင်းစဉ်တစ်ခုအနေနဲ့ဆွေးနွေးကြတာကတော့ပညာရေးကဏ္ဍပါဒီပညာရေးကဏ္ဍမှာအခုပညာရေးဥပဒေထွက်လာပြီဥပဒေသစ်ထွက်လာပြီအဲ့ဒီဥပဒေကိုဒီအကြောင်းသားတို့ကပေါ့လေဟိုဟိုတလောကဆန့်ကျင်ဆန္ဒပြကြတာတွေ့ရပါတယ်အဲ့တော့ဦးစီသူအောင်မြင့်လေ့လာထားတဲ့လောက်ကလေးရှင်းပြပေးပါလားရှင
်အဓိကကဒီကျွန်တော်တို့ပညာရေးနဲ့ပတ်သက်ရင်ကျွန်တော်အမြဲတမ်းသတိရနေတာတစ်ခုရှိတယ်ကျွန်တော်တို့ဆုံးပါသွားတဲ့ဒေါက်တာမြင့်မြင့်ခင်ပေါ့နော်သူကအစင်တစိုက်လဲသူအဲ့ဒီစာရေးတယ်နောက်ရေးရေးဝန်းဝန်းသူရေးတာပေါ့အဲ့တော့သူစကလုံးတစ်လုံးသူပါတုံးသွားလဲဆိုတော့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲမှုဆိုအမြင့်ကလှန်ပြီးတော့တော်လှန်ရေးလုပ်ပြီးတော့ပြောင်းမှသူကရမှာဘာလို့လဲဆိုတော့အောက်ခြေထိကိုကျွန်တော်တို့ဒီမှာနေရာတိုင်းလိုအပ်ချက်ကြီးပဲဘာလို့ဆိုအခုမြင်နေရတဲ့အားလုံးကအတန်းတွေတစ်ခုတစ်တန်းပြီးတစ်တန်းတက်လာတဲ့ဘွဲ့တွေရကြတယ်စာလည်းကောင်းကောင်းမတက်ဘူးခုနကတော့ဟိုပြောတဲ့စာချင်းစာညွှန်းတာကျွန်တော်တို့ကမရှိလို့အာဆီယံနိုင်ငံထဲမှာတော့မှပညာရေးကအနည်းဆုံးဖြစ်များဖြစ်နေမလားမပြောတတ်ဘူးပေါ့နော်ဆရာကျွန်တော်တို့အဲ့လိုမျိုးဆိုတော့အဲ့ဒီအနေအထားမျိုးမှာအခုတော့ဒါတက္ကသိုလ်အဆင့်မြင့်ပညာအတွက်ကိုဟိုဥပဒေတစ်ခုအတည်ပြုလိုက်တယ်အမျိုးသားပညာရေးဥပဒေပေါ့ဒီဥပဒေကလွှတ်တော်ထဲမှာဒေါ်ဝန်ဆန်းစုကြည်တို့အပါအဝင်အားလုံးညှိနှိုင်းပြီးတော့မှဒါအတည်ပြုလိုက်တာအဲ့လိုအတည်ပြုလိုက်ပြီမဲ့ဒီဥပဒေကအစိုးရကသူစိတ်ထင်တိုင်းသူဟာတွေရွက်ပါတယ်ဒါလို့လည်းမဟုတ်ဘူးအတိုက်ခံဘက်ကလည်းသူတို့လိုချင်တယ်လို့ဒီလိုအခြေအနေမျိုးလဲသူကမဟုတ်ဘူးအလုံးညှိနှိုင်းပြီးတော့လှုပ်လိုက်တဲ့ဥပဒေတစ်ခုပေါ့ဒါပေမဲ့အဲ့ဒါအတည်ပြုပြီးတဲ့နောက်မှာနီးဥပဒေတွေကဟိုတောက်လျှောက်ပေါ့နော်မြန်မြန်ဆန်ဆန်ထွက်မလာသေးဘူးထွက်မလာသေးတဲ့အောက်မှာတစ်ဖက်ကလည်းဒီဒေါက်တာသိန်းလွင်တို့ဦးစီးတဲ့ဒီပညာရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မှဒီထဲမှာပါတဲ့အားနည်းချက်တွေပေါ့အဲ့ဒါတွေကိုထောက်ပြပြီးတော့မှဟိုဒီဥစ္စာကဒါတိတ်ပြီးတော့ကောင်းတဲ့ဥပဒေမဟုတ်ဘူးဆိုပြီးတော့မှအကြောင်းသားတွေကဆန္ဒပြရတာဆန္ဒပြတော့ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုလည်းမေးမြန်းတာတွေရှိခဲ့ပြီဒေါက်ဆန်းစုကြည်ကတော့သူကပြောလဲဆိုတော့နီးဥပဒေတွေထွက်သွားရင်ဒါတို့ဟိုနားလေသွားမှာပါဘာညာဆိုပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်ပြဿနာဖြစ်နေတဲ့ခါကျတော့ကျွန်တော်တူချင်းနားလေတာကအခုဒီပညာရေးလောကမှာဘာဖြစ်နေလဲဆိုတော့နိုင်ငံရေးကဲနေတယ်ကျွန်တော်တို့စီမှာအဓိကလိုအပ်နေတာကျွန်တော်တို့ဒီမှာကြဆင်းသွားတယ်ပညာကြီးပညာကိုကျွန်တော်ဆိုလိုတာဒီပညာကိုဘယ်လိုသင်ရမလဲနောက်ចောင်းသားသမဂ္ဂတွေပါလေဆိုတာကလည်းတို့ရဲ့အဓိကဟိုတိုက်ပွဲဝင်ရမယ့်ဟာတွေကလည်းပညာသင်ကြားရေးကိုအနောက်ရှက်ဖြစ်စေတဲ့ဟာတွေပေါ့နော်ပညာကိုများများတတ်အောင်ဘယ်လိုမျိုးလုပ်ရမလဲဆိုတော့ဟာအဓိကဖြစ်ရမယ်နိုင်ငံရေးကဒုတိယဖြစ်မှာပေါ့အဲ့တော့အခုကအဲ့လိုနိုင်ငံရေးတွေကဲနေတဲ့ခါကျတော့ကျွန်တော်တို့မှာပြည်ပြင်ပြောင်းလဲမှုကဘယ်အဆင့်မှာဘယ်လိုလုပ်ရမလဲဆိုတော့ဟာကိုသိပြီးတော့ပြောတဲ့အဆင့်ကိုမရောက်ဘဲနဲ့ကျောင်းသားသမဂ္ဂဖွဲ့ရေးလို့မဖွဲ့ရေးလို့ဒီအပေါ်မှာပဲသွားပြီးတော့မှဟိုငင်းခုန်နေကြတဲ့လိုမျိုးဖြစ်နေတယ်တကယ်တကယ်ကြတော့ကျွန်တော်တို့ဒီနေ့ချိန်မှာအာယုံစိုက်တင်တာပညာတက်မြောက်ရေးကိုအကြီးအကျယ်ဟိုစပြီးတော့လုပ်ဖို့လိုလာပြီအဲ့လိုလုပ်တော့အခါမှသာဒါတော့လမ်းကြောင်းတဲ့တော့မှသာနောက်နှစ်30 20မှသာကျွန်တော်တို့ကနည်းနည်းလေးဒါပြန်ပြီးတော့ထူမှတ်နိုင်မယ့်အနေအထားရှိတယ်ဒါလို့ဆိုဖြစ်နေတာကိုအဲ့လိုကျွန်တော်နားလေပါတယ
်ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းနေနဲ့ရောကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးစနစ်ပေါ့အခြေအနေဟိုကြည့်ရတာတော့တိတ်မကောင်းဘူးဒါပေမဲ့လို့အထိုက်လျောက်ကောတိုးတက်တယ်လို့ယူဆလို့မရဘူးလားရှင်
အဲကျွန်တော်အမြင်ကတော့ဗျလက်ရှိအခြေအနေမှာပေါ့လေခုနကကိုစီတူအောင်မြတ်ဆွေးနွေးသွားတဲ့အပိုင်းနဲ့ပတ်သက်ပြီးကျွန်တော်အမြင်ပြောရရင်ကျွန်တော်ကလက်ရှိပေါ့လေကျွန်တော်တို့ရဲ့ပညာရေးစနစ်ဟာဒီမိုကရေစီပညာရေးစနစ်ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အယူအဆအားဖြင့်ကျွန်တော်တို့ဟာတက္ကသိုလ်ကျောင်းသားတွေကိုနော်တိုင်းပြည်ရဲ့နေရာအသီးသီးမှာခေါင်းဆောင်တွေဖြစ်လာအောင်မွေးထုတ်ပေးတဲ့ပညာရေးစနစ်ဖြစ်ဖို့လိုတယ်လို့ကျွန်တော်ကယူဆတယ်။ကျွန်တော်ယူဆအားဖြင့်တက္ကသိုလ်ကျောင်းတွေဟာတိုင်းပြည်ရဲ့အနာဂတ်နိုင်ငံရေးစီးပွားရေးလူမှုရေးခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့စက်ယုံတွေဖြစ်ဖို့လိုတယ်။အဲ့ဒီလိုစက်ယုံတွေဖြစ်ဖို့အတွက်ဒီတက္ကသိုလ်ကျောင်းတွေကိုပုံဖော်မဲ့ဥပဒေဟာလည်းပဲနော်ဒီမိုကရေစီပညာရေးနောက်လွတ်လပ်ပွင့်လင်းတဲ့ပညာရေးစနစ်ကိုဥတည်တဲ့ဥပဒေမျိုးဖြစ်တဲ့နယ်လို့
ကျေးဇူးအများကြီးတင်ပါတယ်ကျမတို့ဒီအခုဒီ2015ခုနှစ်မှာပေါ့နော်အနေထိုင်ဝင်သတင်းတွေကင်းရှင်းပြီးတော့စိတ်ချမ်းသာစရာသတင်းလေးတွေပဲကျမတို့ဟိုကြားလိမ့်မယ်လို့ကျမညွှန်နေပါတယ်ရှင
်ဒါတော့မြန်မာနိုင်ငံရေးအခဲခန့်နေတဲ့ဒေါက်တာရံမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်စိုးဝင်းဆွေးနွေးတုံ့တက်ခဲ့တာပဲဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုအစီအစဉ်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြန်မာပြည်ကပေးစာများကဏ္ဍတို့ကိုနားဆင်ကြရဖို့ရှိသလို
ရုပ်ဝန်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့စာပေဟောပြောပွဲလေးတစ်ခုအကြောင်းဖြစ်ပါတယ
်။တက်ကြီးစကားအစီအစဉ်မှာဆရာမောင်စွမ်းရီကပြောပြပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးမှာပါ။ဒီသတင်းပတ်မှာတော့တရုတ်သစ်ခိုးထုတ်မှုပြဿနာဘလို့အဖြစ်ရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။အခုရပိုင်းတွင်ဒီလူတွေစိတ်ဝင်စားသူပြည်နယ်ဘုတ်ကတော့အထူးရစစ်တပ်ကနေတစ်ချက်ဒီနယ်မှာပြည်မောင်ခုဝင်လို့တဲ့တရုတ်နိုင်ငံသားတွေအပါအဝင်စစ်တင်ကထိုင်းနဲ့ရန်တွေကအများပြဖမ်းဆီးလိုက်တဲ့ပြတင်းမှာအစိုးရရဲ့စစ်မှန်ကိုဖမ်းဆီးမှုသမိုင်းမှာနိုင်ငံသားကအများဆုံးနဲ့စစ်တင်ကအများဆုံးဖမ်းဆီးရမှုမျိုးဖြစ်ပတ်တိုင်းဝင်သွားပါပြီ။တစ်ဆက်တည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဒီမှာအစိုးရအနေနဲ့တရုတ်နိုင်ငံသားတွေကိုမျက်မျက်တကြိုင်ပြေဖို့တောင်းဆိုလိုက်ပါပြီ။စစ်မှန်ကိုဖမ်းဆီးရမှုဘလောက်ကြီးကြဲသလဲ။ဒီဖမ်းဆီးမှုကဘာသဘောဆောင်သလဲ။အစိုးရအနေနဲ့ဒီကိစ္စဘယ်လိုကြိုင်ပြေပြင်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
ဇန်နဝါရီလ2ရက်ကနေ5ရက်နေ့အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးဒေသမှာဖမ်းဆီးရမိတဲ့တစ်မှောက်ခိုသမားတွေနဲ့ရင်ရန်နီးယားအရေးအတွက်အလွန်ဖမ်းဆီးရမိတဲ့တစ်တင်ရင်အပါအဝင်ရင်ရန်နီးယားစုစုပေါင်းအစီး480ကျော်ရှိတာကြောင့်တကယ်တကယ်အဲ့ဒီနေမြေထဲရောက်နေတဲ့လူအရေးအတွက်ဟာရင်မောင်းတတ်တတ်ပဲအယောက်900ဝန်းကျင်ရှိနိုင်ပါတယ်တိခုတ်တစ်တင်အလုတ်သမားတွေသူတို့ကိုချက်ပြုတ်ကျွေးမွေးသူတွေအားလုံးကိုပါထက်ပေါင်းရင်လူပေါင်းထောင်ကနန်းလောက်ဝင်ရောက်လုကင်နေမယ်လို့ခန့်မှန်းရပါတယ်ဒါပေမဲ့အစိုးရတပ်ဖွဲ့စစ်ကြောင်းဝင်ရောက်စီးနှင်းတာကြောင့်တချို့နေဆက်နဲ့နီးတဲ့နေရာတွေမှာထွက်ပြေးလွတ်မြောက်သွားတာမျိုးရှိနိုင်တဲ့အတွက်ပထမရက်ပိုင်းမှာတရုတ်အယောက်120ကျော်နောက်တစ်ရက်မှာ18ယောက်စုစုပေါင်းအယောက်140ကျော်ပဲဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဒီရေအတွက်ဟာအစိုးရအနေနဲ့ပြီးခဲ့တဲ့၄နှစ်တာကာလအတွင်းတစ်ခိုးထုတ်မှုနဲ့ဖမ်းဆီးရမိခဲ့တဲ့နိုင်ငံသားသားအယောက်130နဲ့နှိုင်းယှဉ်ရင်တောင်များနေပါသေးတယ်။တကယ်တော့တရုတ်နိုင်ငံဘက်ကနေမြမတစ်တွေခိုးထုတ်နေတာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။အရင်1990ခုနှစ်မတိုင်ခင်ကချင်နဲ့ရှမ်းပြည်နယ်မှာဗမာပြည်ကွန်မြူနစ်ပါတီနဲ့ KIO အဖွဲ့အခြေချနေစဉ်ကတည်းကတရုတ်ဘက်ကိုတစ်ထုပ်ယူနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကာလတရုတ်ဘက်ကလိုအပ်ချက်နည်းနေသေးတာလမ်းဖောက်တာနဲ့တစ်ထုတ်လုပ်တဲ့နည်းတွေခင့်မမိသေးတာကြောင့်နောက်ပိုင်းကာလလောက်အများအပြားထုတ်ယူနိုင်ခြင်းမရှိပါဘူးတကယ်တကယ်တစ်တွေအလုံးရင်းအများအပြားထုတ်ယူနိုင်ခဲ့တာကတော့1990ခုနှစ်တိုင်းရင်းသားလက်နက်ကိုင်တွေဘကပခေါင်းဆောင်မှုအောက်ကနေခွဲထွက်စစ်အစိုးရနဲ့အပြစ်ခတ်ရက်စဲပြီးချိန်နောက်ပိုင်းမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာအစိုးရစီကပါမစ်နည်းနည်းယူတစ်ကိုများများထုတ်ဆိုတဲ့နည်းနဲ့တရုတ်ဘက်ကိုထုတ်ကြတာဖြစ်ပါတယ်
။တစ်ထုတ်လို့ရေလုံငန်းလုပ်ရတာကလည်းပြေကူပါတယ်။လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေဟာဘယ်တစ်ကွက်တွေကိုဘယ်သူယူစေဆိုပြီးခွဲဝေကြပါတယ်။အဲဒီရလာတဲ့တစ်ကွက်တွေကတစ်တွေထုတ်ယူဖို့ပြေကုန်တယ်နဲ့စကားပြော။ညှိနှိုင်းထားတဲ့ငွေကြေးပမာဏတစ်ခုရယူပြီးထုတ်လုပ်ဖို့ခွင့်ပေးလိုက်တာမျိုးပါ။တစ်ခါပြန်တရုတ်ကုန်တွေဘက်ကကမ်းလှမ်းတဲ့တစ်ကွက်တွေကိုကနေကအဖွဲ့ဘက်ကချပီးတာမျိုးလည်းရှိပါတယ်။စစ်ထုတ်လုပ်ခွင့်ရသွားတာနဲ့တရုတ်ကုမ္ပဏီတွေဟာတရုတ်နယ်စပ်ဘက်ကနေစစ်ထုတ်လမ်းတွေဖောက်ပါတယ်။အဲ့ဒီစစ်ထုတ်လမ်းရဲ့နယ်စပ်ထပ်ပေါက်တွေမှာကနေကတပ်ဖွဲ့တွေရဲ့အကောက်ခွန်သခန်းငယ်လေးတွေလာရောက်ဖွင့်လှစ်ပြီးစစ်ပေါ်ခုံကောက်တာမျိုးရှိပေမဲ့လက်ပေးလက်ယူကိစ္စတွေကြောင့်အဖွဲ့ကြီးအတွက်အခွန်နည်းနည်းပပလောက်ပဲရကြပါတယ်။ဒီလိုမျိုးနဲ့တရုတ်ကုမ္ပဏီတွေဟာကချင်ပြည်နယ်တွေကစစ်တွေကြောပြုံးတောင်ပြုံးဖြစ်လာအောင်အမြစ်ပါမကြံတူးယူထုတ်လုပ်ခဲ့ကြပါတယ်။နောက်ပိုင်းစစ်မှောက်ကိုပြဿနာအဲ့ဒီထက်လက်ဆိုင်လာပါတယ်။အစိုးရထိန်းချုပ်ရတဲ့နေနေကစစ်တွေကိုလည်းအဲဒီတိုင်းသားလက်နက်ကိုင်တွေထိန်းချုပ်ရနေဆက်တွေကနေပဲထုတ်ယူတာမျိုးလုပ်လာပါတယ်။ဒီလိုနည်းနဲ့ကချင်ပြည်နယ်၊စကိုင်းတိုင်းနဲ့ရှမ်းပြည်နယ်အထူးသဖြင့်ကချင်ပြည်နယ်ထဲမှာစစ်တော်ပြုံးနေမှုပြဿနာစုစုဝါကြုံတွေ့ရတာဖြစ်ပါတယ်။နိုင်ငံတကာဒေသဆောင်ကြီးရဲ့အဖွဲ့တွေကမြန်မာနိုင်ငံရဲ့ခေါင်မိုးလို့တင်စားခေါ်နိုင်တဲ့ကချင်ပြည်နယ်ကမိုးစစ်တော်ကြီးပြုံးပြီးကုန်လို့ခေါင်မိုးပေါက်သွားပြီးခဲ့လို့တောင်တင်စားခေါ်ဖို့ဒီဖြစ်ခဲ့တာပါ။
England နိုင်ငံအခြေစိုက်သဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ EIA ရဲ့အစိုးရခန်းစားတစောင်းမှာဆယ်နှစ်တာကာလအတွင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံကတစ်တံပိုးအမေရိကန်ဒေါ်လာ6ဘီလီယံတန်ပိုးနီးပါးလောက်ခိုးထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အဲ့ဒီငွေတွေလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့ခေါင်းဆောင်တချို့ကလွှဲပြီးဘယ်သူမှသိရကြတာမဟုတ်ပါဘူး။အစိုးရကမရတယ်လို့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကရတာတွေကလည်းစစ်လက်နက်ပစ္စည်းနဲ့စစ်အုံစရိတ်တွေတည်းပဲရောက်သွားတာများပါတယ်။အခုဆိုရင်မြန်မာအစိုးရဟာတစ်တော့ပြုံးတိမှုကိုကာကွယ်ဖို့တစ်အချောတဲ့တင်ပို့မှုလုပ်နိုင်ဖို့အတွက်နိုင်ငံသားကိုတစ်အလုံးလိုက်တင်ပို့မှုရဆိုင်ခဲ့ပြီလဲဖြစ်ပါတယ်။ဒါပေမဲ့နေဆက်ကနေမှောင်ခိုးထုတ်နေတာတွေကိုတော့မတားဆီးနိုင်တဲ့အတွက်အိတ်ပေါက်နဲ့ဖားကောက်တလို့ဖြစ်နေတာပါ။အခုဖြစ်စင်မှာမြမတက်မတော်ဟာအရင်နှစ်ပေါင်းများစွာလစ်လျူရှူထားခဲ့တဲ့တရုတ်တစ်မှောင်ခိုးကိစ္စအခုမှဘာကြောင့်ဖမ်းဆီးအရေးယူမှုလုပ်ရတယ်လဲစဉ်းစားစရာပါ။တိတ်မကြသေးခင်တုန်းကတရုတ်ကွန်မြူနတီပါတီအဘော် The Global Times သတင်းစာမှာ2009ခုနှစ်မြန်မာနိုင်ငံကထွက်ပြေးသွားတဲ့ကိုကံလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်ဖုန်ချားရှင်က KIA နဲ့ပေါင်းပြီးသူ့နယ်မြေကိုပြန်တိုက်ယူမယ်ဆိုတဲ့အင်တာဗျူးဖော်ပြခဲ့လို့ဆိုပြီးထင်မြင်ယူဆသူတွေလည်းရှိနေပါတယ်
။ဘယ်လိုကြောင်းကြောင်းဖြစ်ဖြစ်စစ်ပေါ်များစွာမြန်မာပြည်ပြည်ခိုးထုတ်နေတဲ့တရုတ်ပြည်မောင်ကိုကအစိုးရအနေနဲ့အရေးယူကြံကြေဖြေရှင်းသင့်ပါပြီ။ဒီပြည်မောင်ကရတဲ့ငွေတွေဟာလက်နက်ခဲယမ်းတွေအဖြစ်ပြောင်းသွားပြီးဒီပြည်ချင်းတိုက်ခိုက်နေကြတဲ့မြန်မာပြည်ပြည်ချင်းစစ်ကိုပို့ပြီးလဲရှင်းကြစီပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီဆိုရကိုဒီရင်းမြန်မြန်ရေးတည်ဆောက်နိုင်အောင်အားပေးကူညီဖို့စစ်ကြောင့်မြင့်တဲ့တပ်တုပြန်စားတာမှန်ကိုထုတ်ယူနေတာတွေကိုရပ်ဆိုင်ပေးဖို့တရားဝင်ရေးဆိုတဲ့ပါကြောင်းဆုံးသတ်ကြရလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတလက်နားဆင်ကြရအောင်ပါ။
ရှိရနှစ်သက်ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြမပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဆုံးနှစ်သက်ဆူတောင်းဆိုပြီးတော့ဗီဒီယိုကိုနှစ်သက်ဆူမအီးမေးလ်တစ်စောင်ပို့လာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်အောင်ရွှေဆိုတဲ့သောရရှင်နှစ်သက်နှစ်ခွန်းဆက်လာတာဖြစ်ပါတယ်
နှစ်သက်မှာ VOA ဝိုင်းတော်သားတွေနဲ့မိသားစုတွေအားလုံးကိုယ်စိတ်နှပါကျန်းမာချမ်းသာကြပါစေ။ဒုတဲ့ကြီးဝါကြပါစေ။အနယ်ကင်းဘေးရှင်းကြပါစေ။ရန်သူမျိုးငါးပါးကင်းဝေးကြပါစေ။ကကြီသုံးပါးတို့ကိုလည်းကျော်လွှားနိုင်ကြပါစေ။အနာမျိုး96ပါးယောဂါဆိုဝေဒနာကြီးတွေလည်းပိန့်ကြော်ရွက်ပေါ်ရေမတင်တဲ့ကဲ့သို့ချက်ချင်းမြန်လွင့်စင်ပျောက်ကင်းကြပါစေ။အိမ်တော်ရှိမိသားစုတွေလည်းဒုတဲ့ကြီးဝါကြပါစေ။လူပြိုလေးတွေလည်းချစ်သူချောချောတွေးကြပါစေ။မစွန်သေးတဲ့လူပြိုကြီးတွေအပြိုကြီးတွေလည်းစွန်ကြပါစေလို့ဖြူအားပေးသူမိသားစုမှနှစ်သက်ဆူတောင်းမေတ္တာပို့သလိုက်ပါ
ဟုတ်ကဲ့ပါနှစ်သက်မှာအခုလိုမျိုးမင်္ဂလာရှိတဲ့နှစ်သက်ဆူမှုလေးပို့ပေးတဲ့အတွက်သောရရှင်ကိုအောင်ရွှေကိုအထူးကျေးဇူးတင်ပါတယ်နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါတယ်နော်ဒီတစ်ပတ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးနှံမှာနံပါတ်4ချိတ်နေတဲ့သတင်းလေးနဲ့ဖော်ပြပေးဖို့ရွေးချယ်ထားပါတယ်။ကျန်တဲ့သတင်းတော်တော်များများကလည်းဒီနံပါတ်1ကနေတက်ဆက်အတွင်းချိတ်တဲ့သတင်းတွေကလည်းသောရရှင်တွေကိုထုတ်လွှင့်ပေးပြီးသားသတင်းတွေပဲဖြစ်နေပါတယ်။ဒီသတင်းလေးကတော့အသစ်ဝင်လာတဲ့သတင်းလေးဖြစ်ပြီးတော့အခုလောလောဆယ်နံပါတ်4မှာရှိနေတာပါ။ Megan Trainor တည်ဆွထားတဲ့ Lips Are Moving ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။About this place you really think I could be replaced nah I come from outer space and I'm a classy girl I'ma hold it up you full of something but it ain't love and what we got is straight overdue go find somebody new you can buy me diamond earrings and nah 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 but a smell on your collar so bye 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 I know you're Vegan trainer သည်ဆိုထားတဲ့ lips are moving ဆိုတဲ့သင်းကိုနားဆင်ကြကြရတာပါ။သရရှင်နေအချင်းချင်းမြေတားတေးလက်ဆောင်ပေးပို့တဲ့မြန်မာသင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့သရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးသွားပါမယ်နော်။အခုပထမအဦးဆုံးတော့ပြီးခဲ့တဲ့နှစ်ထဲကကျွန်မဖော်ပြပေးမလို့ဆိုပေမဲ့စားတွေကဒီအချိန်အကန့်အသတ်ကြောင့်တန်ကြန်သွားတဲ့စားလေးစောင်ဖော်ပြပေးခြင်းပါလေ။စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကသောရရှင်ရေးလာတဲ့စားဖြစ်ပါတယ်။ဒီသောရရှင်ကိုကျော်ထွန်းကနိုင်ငံတော်သမ္မတကြီးပြည်သူ့အင်အားဦးစီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးတွေတည်တာစီဖို့အတွက်ကျွန်တော်ရဲ့အခက်အခဲကိုတင်ပြအလျှောက်ထားပါတယ်။ဆိုပြီးတော့သူကစကိုင်းတိုင်းဒေသကြီးအိန္ဒိယမြန်မာနယ်စပ်တမူးမြို့မှာမွေးဖွားနေထိုင်သူဖြစ်ပါတယ်။သူ့ရဲ့အဖေဖြစ်သူကဟိုတယ်နဲ့ခီးသွောင်းဝန်ကြီးဌာနကပင်စင်ဆောင်ဝန်ထမ်းတဦးလည်းဖြစ်ပါတယ်။သူလောလောဆယ်ကြုံတွေ့နေရတဲ့အခက်အခဲကတော့သူ့ရဲ့ပျောက်ဆုံးနိုင်ငံသားစီစီရေးကပ်ပြပြန်ပြီးတော့ပြုတ်လောက်တာမှာအကျက်တဲတွေများစွာရင်ဆိုင်နေရတဲ့အတွက်ကြောင့်မလို့အချိန်တော်တော်ကြာတဲ့အထိဒီမှတ်ပုံတွေနိုင်ငံသားစီစီရေးကပြပြန်မချားရှိရဲ့ကိစ္စကိုဒီသက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေသိဖို့အတွက်သူအခုလိုမျိုး VOE ကနေပြီးတင်ပြလာပါတယ်ရှင
်ကျွန်တော်ရဲ့ဖေကဝန်ထမ်းတွေတဘာဝ3-4မျိုးလောက်ပြောင်းရွှေ့တာဝန်ထမ်းဆောင်ခဲ့ရတဲ့သူပါကျွန်တော်ရဲ့နိုင်ငံသားစီစီရေးကကမန္တလေးတိုင်းဒေသကြီးမိုးကုံမြို့နယ်လာဝကကထုတ်ပေးခဲ့တာပါကျွန်တော်ရဲ့နိုင်ငံသားစီစီရေးကဟာရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်မြို့မှာ2010ခုနှစ်မေလ15ရက်နေ့ကရုတ်တရက်ပျောက်ဆုံးပျက်စီးခဲ့ပါတယ်။အခုက2014ခုနှစ်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတမူးမြို့နယ်လာဝကရုံးကိုအတိပေးကြောင်းကြားစာပို့ပြီးတော့နိုင်ငံသားစီစီကပြန်လည်ပြုလုပ်လို့တဲ့အကြောင်းလျှောက်ထားတင်ပြခဲ့ပါတယ်။ကျွန်တော်ရဲ့တင်ပြလျှောက်လာကိုတမူးမြို့နယ်လာဝကရုံးကလက်မခံဘဲနဲ့မိုးကုံမြို့လာဝကရုံးမှာရှိတဲ့ကျွန်တော်ရဲ့ကိုရေးချက်နဲ့မှတ်တမ်းနိုင်နှစ်နိုင်လေးတောင်းခံတဲ့ဌာနချင်းချင်းဆက်သွယ်ဆောင်ရွက်ရမှာဖြစ်တဲ့ရုံတွင်သုံးအပေါ်စာကိုပေးပြီးတော့ဆောင်ရွက်စေခဲ့ပါတယ်။ကျွန်တော်မှာငွေကြေးခက်ခဲရှိတဲ့အတွက်မိုးကုံမြို့ကိုသွားအောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းနိုင်နှစ်နိုင်လေးတောင်းခံတဲ့အစိုးရဝန်ကြီးဌာနချင်းချင်းဆက်သွယ်ဆောင်ရွက်ရမှာဖြစ်တဲ့ရုံတွင်အပေါ်စာကိုကျွန်တော်ကပဲအကုန်ကြခံပြီးတော့ကိုယ်တိုင်ပဲတမူးမြို့ဂျင်းနန်ယုံကနေပြီးတော့မိုးကုံမြို့ဂျင်းနန်ယုံကို Pass နဲ့ပေးပို့ခဲ့ပါတယ်။ဒီစာအုပ်ပဲတမူးမြို့စာရိုက်ကနေပြီးတော့မိုးကုတ်မြို့စာရိုက်ကိုပဲ register လုပ်ပြီးတော့ပို့ပေးခဲ့ပြီဖြစ်ပါတယ်။အခုအခါအချိန်တလကျော်ကြာသွားခဲ့ပြီမဲ့လဲကျွန်တော်ရဲ့နိုင်ငံသားကိုရေးမှတ်တမ်းနိုင်နှစ်နိုင်လေးမှာမိုးကုတ်လာဝကရုံးကလည်းတမူးလာဝကရုံးကိုရောက်ရှိခဲ့ခြင်းမရှိပါဘူး။ကျွန်တော်ရဲ့နိုင်ငံသားစီစီကလည်းလုပ်လို့မရသေးပါဘူးခင်ဗျာ။
ဒီသောရရှင်ကိုကျော်ထွန်းရေးလာတဲ့စာပါမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေရောဒီအနောက်နိုင်ငံတွေဆိုလည်းပြောစရာမရှိပါဘူးဒီလိုကိစ္စမျိုးတွေဆိုရင်တော့သူတို့ကကွန်ပျူတာနဲ့အချက်လက်တွေသုံးမိထားတဲ့အတွက်ကြောင့်မလို့ကိုသွားရင်ကိုဘက်ကလည်းစာရွက်စာတမ်းပြည့်စုံနေဆိုရင်နေရင်းချင်းပဲဒီနိုင်ငံသားစီစီရေးကပ်ပြားမျိုးကပြန်ရတတ်တာပါမြန်မာနိုင်ငံမှာလည်းကွန်ပျူတာစနစ်နဲ့မချိတ်ဆက်ထားဘူးဆိုပေမဲ့လည်းသူတို့ရုံးချင်းချင်းဆက်သွယ်တဲ့စာအသွားလာစနစ်တွေမှာဘယ်လိုများချွေရင်းချက်တွေဖြစ်နေသလဲဆိုတာဒီလိုမျိုးပြဿနာတွေကြုံနေရတာကိုကြည့်ချင်းအဖြစ်ဟိုစဉ်းစားစရာဖြစ်စေပါလေရှင်။နောက်ထပ်သောရရှင်တဦးရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။သူကတော့တာပင်တစ်ရေအားလျက်စစ်တားပေးဆက်ယုံကဝန်ထမ်းတဦးလို့ဆိုလာပါတယ်။သူ့ရဲ့အခက်အခဲကတော့
ကျွန်တော်တို့ဆက်ယုံကလျက်စစ်စွမ်းအားဝန်ကြီးဌာနနဲ့ DUHD လို့ခေါ်တဲ့တရုတ်ကုမ္ပဏီတို့အကျိုးတူဖက်ဆက်ပူးပေါင်းဆောင်ရွက်နေတဲ့ JV ဆက်ယုံကပါကျွန်တော်တို့ဒီဆက်ယုံရောက်တာဆယ်စုနှစ်တဝက်နီးပါးရှိနေပါပြီ။ဒါပေမဲ့အခုချိန်ထိတရားဝင်လစာမရသေးသလိုဘက်ပေးလဲမရသေးပါဘူးထောက်ပံ့ကြေးလောက်သာရတာပါဝန်ထမ်းတွေကိုမှီကူနေရတဲ့မိသားစုတွေလည်းရှိပါတယ်စိုးစောကတော့တရုတ်ဝန်ထမ်းတွေကမြန်မာဝန်ထမ်းတွေကိုအတိအမှန်ပြုပါတယ်အခုတော့နောက်ဆုံးစေယုံမှာဘာတွေပဲလှုပ်လှုပ်မြန်မာတွေတိခွင့်မရှိကြပါဘူးအခြား joint venture ဖက်ဆက်စေယုံတွေလည်းရှိပါသေးတယ်အခြားစေယုံတွေကတော့အားလုံးအဆင်ပြေပြီးကျွန်တော်တို့စေယုံမှာတော့ကျွန်တော်တို့အလို့သမားတွေကိုတာဝန်ခံပြီးကာကွယ်ပေးမဲ့သူမရှိပါဘူးလက်အောက်ဝန်ထမ်းတွေဒုက္ခရောက်နေတာပါနောက်ပြီးဒီဆက်ယုံမှာအလုံးမလုံးချင်ကြလို့အကြောင်းမျိုးမျိုးပြပြီးပြောင်းသွားတဲ့ဝန်ထမ်းတွေလည်းမနှဲတော့ပါဘူးမြန်မာတာဝန်ရှိသူတွေအနေနဲ့နိုင်ငံခြားကုမ္ပဏီတွေနဲ့အကျိုးတူဖက်ဆက်ပူးပေါင်းဆောင်ရွက်ကြတဲ့အခါမြန်မာကိုယ်စားလှယ်တွေကိုတမာရီရှိပြီးတည်ကြည်ဖြောင့်မတ်သူတွေကိုသာရွေးချယ်စေလွှတ်သင့်ပါတယ်ဒါမှသာတိုင်းတစ်ပါးသားရဲ့အထင်သေးခြင်းမခံရမှာဖြစ်တယ်လို့အလို့သမားတွေပေါ်လည်းအလေးထားမှာဖြစ်ပါကြောင်းနိုင်ငံတော်အကြီးအကဲနဲ့တကွမြန်မာနိုင်ငံကဝန်ကြီးဌာနတွေအားလုံးသိအောင် VOA ကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
တာပင်ရေအားလျက်စစ်တားပေးဆက်ယုံကဝန်ထမ်းတူပါဆိုပြီးရင်ဖွင့်လာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်တာပါရက်ခွင့်နေပြည်သူများဆိုပြီးတော့ကော့ဂရိတ်ကသောရရှင်ရဲ့ရေးလာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်ဒီသောရရှင်ကလည်းကရင်ပြည်နယ်စီပင်ဝင်ကြီးကရင်ပြည်နယ်ဝင်ကြီးချုပ်ဦးစောမင်းနဲ့သက်ဆိုင်ရာပြည်ထောင်စုဝင်ကြီး Dilomio Tassan Durigo, changing Timbiabi Melebama, Yeujin, Mishiramulo, Vuya de Sintapio, Timbiazemare, Surasa Yilarava, Drugaro, Gimbine, Gogri, Muma, Tujo, Zirizan, Diakoni, Bidu Bidari, Belo, Keke, Tinianestra, Yilarapse Parisian.
Gimbine, Gogri, Mu, Canada, Lamoma, Tujo, Zidari, Lampe Luniba, Zidarigo, the Tumune, Kaima, Salo, Yon Chani, the Due, Jaconi, Piduri, Jona, Jonduri, Unanima, Dolaya, Kakenivari. ဒါပြင်တာရေးနာရေးမီးရေးတင်းစားတဲ့ရေးပေါ်ကိစ္စတွေမှာလည်းလွန်စွာဒုက္ခရောက်ကြပါရယ်။စီမထွက်တဲ့အမှိုက်တရိုက်အညစ်အကြေးတွေကြောင့်ကလင်းငယ်များမှာကျမကြီးထိခိုက်နေပါရယ်။မြို့နယ်စီပင်နဲ့တာဝန်ရှိသူတွေကိုအချိန်ချင်းတိုင်ကြားတော့လဲဈေးတွေထံကနေပြီးတော့လက်ငွေယူပြီးတော့ရေးယူပေးခြင်းမရှိခဲ့ပါဘူး။ဒီအတွက်ဒီအဆိုပါကျူးကျော်ဈေးအားအများဆုံးဖြတ်သိမ်းပေးဖို့တာဝန်ရှိသူတွေကိုရောထိတ်
ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရစေနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုတော့တေးတောင်းလာတဲ့သောရရှင်ကြီးရဲ့ကိုအထည့်ပြချင်ပါတယ်ရှင်။ဒီသောရရှင်ကတော့အင်္ဂလိပ်လိုရေးလာတာပါ email ကတစ်စင်မှာ VOA ကိုအစင်အမြဲနားဆင်အားပေးနေပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုနန်းဝင်းကသူကနေပြည်တော်မှာအခြေဆိုင်တဲ့အရာရှိတစ်ယောက်ပါတဲ့ VOA ကိုအခုပထမအဆုံးချိန်စာရေးတာလည်းဖြစ်ပါတယ်လို့ဆိုလာပါတယ်သူကဒါပေမဲ့လည်း VOA ကိုအထက်တန်းကျောင်းသားဘွားတွေကနားဆင်အားပေးလာတာမလို့အခု10နှစ်တောင်ရှိခဲ့ပါပြီတဲ့ VOA ကထုတ်လွှင့်ပေးချက်တွေဆိုရင်ဒီမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဓာတ်ရိုက်လည်လာရေးအစီအစဉ်မြန်မာပြည်ကပေးစာများ American ATM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်တို့ကိုအထူးကြိုက်နှစ်သက်ပါတယ် VOA ကအစီအစဉ်တင်ဆက်သူတွေရဲ့ဒါနေအတန်းထားတင်ပြပုံတွေကိုလည်းနှစ်သက်ပါတယ်လို့ရေးလာပါတယ်။ဒီသောရရှင်တချင်းတောင်းလာတာကတော့သူ့ရဲ့တငယ်ချင်းကိုမျိုးသူအတွက်ပါတဲ့။သူကဝါဒေတာဟိုပန်မျိုးနေမှာတိုင်းပြည်တာဝန်တွေကိုထမ်းဆောင်သူတဦးဖြစ်ပါတယ်။သူကအစရောစိုင်းထီးဆိုင်တည်ဆူထားတဲ့တန်လွင်ချောင်းချောင်းဆိုတဲ့တချင်းလေးကိုဒီတငယ်ချင်းကိုမျိုးသူအတွက်မေတ္တာတိလက်ဆောင်ပေးပို့ခြင်းပါတယ်။ဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။သောရရှင်ကိုနန်းဝင်းမှာဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ကိုနန်းဝင်းတောင်းဆိုထားတဲ့စိုင်းထီးဆိုင်တည်ဆူထားတဲ့တန်လွင်ချောင်းချောင်းဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်။ဒေတောင်းနဲ့သောရရှင်ရောဒေတောင်းခင်ရတဲ့ဒီသောရရှင်ကိုမျိုးသူလည်းကြားပြီးတော့တခြားတဲချစ်သောရရှင်တွေအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့ယူဆပါတယ်နော်။ထီးဆိုင်ရဲ့တန်လွင်ချောင်းချဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ကြပါဦးနော်။အခုကတော့ပတ်စဉ်တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ခုတစ်ပတ်တက်ကြီးစကားအစီအစဉ်မှာတော့မြန်မာနိုင်ငံကစာပေဟောပြောပွဲအလွမ်းပြေအမေရိကန်ကစာပေဟောပြောပွဲဒီအကြောင်းကိုဆရာမောင်စွမ်းကြီးကပြောပြထားပါလိမ့်ရှင်။
ရပါမယ်မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့စာပေဟောပြောပွဲလေးတစ်ခုကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကစာပေဟောပြောပွဲအကြောင်းဖြစ်ပါတယ်ဆန်ဖရန်စစ္စကိုမြို့ဆိုတာအမေရိကန်ပြည်ထောင်စုရဲ့အနောက်ဘက်ကမ်းခြေမှာတရှိပါတယ်ကျွန်တော်ကအရှေ့ဘက်ကမ်းခြေနယူးယောက်မြို့မှာနေတာဆိုတော့အမေရိကန်ပြည်ထောင်စုတနန်တလျာသွားရတာပါလေမြန်နဲ့သွားရတာ9နာရီလောက်ကြာပါတယ်နေအနည်းဆုံးရှိချိန်မှာနေဆောင်တောင်ကြီးတွေအပေါ်ကကျော်ပြီးတော့ဖြတ်သွားပါတယ်နေအနည်းအောင်မရှိတော့တဲ့အချိန်မှာတော့လက်ရှိမြေတွေတထိန်ထိန်တရေရေလင်းနေတဲ့မြို့ကြီးတွေကိုဖြတ်ကျော်ပြီးတော့သွားပါတယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်ကြတဲ့ဗမာလူမျိုးတွေကသပိဟောပြောပွဲကိုနှစ်ဆင်သာသရောလာတိုင်းကျင်းပလာခဲ့ကြတာခုဆိုရင်15နှစ်15ချိန်ရှိပြီလို့သိရပါတယ်ကျင်းပတဲ့အဖွဲ့အစည်းကတော့ဗမာအမေရိကန်ဒီမိုကရက်တစ်အလိုင်ယန့်စ်လို့ခေါ်ပါတယ်စာဥပွဲဒီမှာဗဒဥက္ကဋ္ဌဒေါက်တာကျော်တင့်တို့ကဖိတ်ကြားစီစဉ်ပါတယ်။သူကမုံမတဖက်ကန်းမှာရှင်းလင်းမြေရေတောက်ပြီးကြီးပြင်းလာတဲ့အညာသာစာရေးဆရာတော်ဖြစ်ပါလေ။ဟောပြောပွဲအစပိုင်းမှာတော့တင်မိုးမုံတာရာမောင်စွမ်းကြီးတို့ပါဝင်ဟောပြောခဲ့ပါတယ်။ဂျာနေကျော်မိုးဟိန်းတို့လေဖုံးလက်တို့လိုအိုဝါတက်တို့စာရေးတာမှုအစီအစဉ်တက်ရောက်သူတွေလည်းကြုံရင်ကြုံတယ်လို့ဟောပြောကြပါတယ်။မနေ့က2013မှာတော့ဗမာပြည်ကမဲပေါ့ရောက်လာကြတဲ့စိုက်ဆရာမောင်ကောင်းမြင့်စိုက်ဆရာသုံးဝင်လက်တို့နဲ့ဗမာပြည်နယ်သားကတော့ခုကကရောက်လာတဲ့တပုံးကပြဆရာမောင်ဆိုးချိန်တို့ဟောပြောခဲ့ကြပါတယ်။တခါတည်းရဟန်းစာသူကန်ထွန်းတစ်တို့ညံဦးမောင်တို့လည်းဟောပြောတော်မူကြပါတယ်။အရင်နှစ်ကတော့မြို့သမီးစိုက်ဆရာများအလှည့်ကြပါတယ်။ပြည်ပရောက်စိုက်ဆရာမမေငိမ့်ထမနဲ့ခိုင်မာကျော်စောတို့ဖြစ်ပါတယ်။ခိုင်မာကျော်စောကတော့ထိုင်းနယ်ဇက်ကနေတော့ခုလာတဲ့တပုံးကပြဆရာမလေးတူပါနေသက်ကမြို့ရဲ့ကလေးတွေအကြောင်းလဲစာဝေးပြည့်စုံပြီးပါလေဒီနေ့တော့ဆက်မတင်လို့နောက်ကြပြပါပါတယ်ဟောပြောတာကလည်းကျွန်တော်တို့နှစ်ယောက်သေးပါပဲအဆိုတော့ဒေါ်မမအင်းနဲ့ကဗျာဆရာမစွမ်းကြီးတို့ပါပဲဒေါ်အေးကသချင်းတွေအကြောင်းပြောပါတယ်ကျွန်တော်ကရာပြည့်စာစုသုံးဦးအကြောင်းကိုပြောပါတယ်တခင်ဝန်ဆန်းဒေါက်တာမျိုးချင်းနဲ့လူလူတော်မှာတို့ဖြစ်ပါတယ်သူတို့က1955မှာနှစ်နှစ်ချင်းမွေးကြတဲ့နိုင်ငံရေးလှုပ်ခေါက်ကံပိုက်တွေဖြစ်ကြပါတယ်ဥအောင်ဆန်းဆိုတော့နိုင်ငံရေးကအနားယူပြီလို့ရှိရင်စာရွေးရေးမယ်လို့တဖော်ပါပြောရင်ကြဆုံးသွားတဲ့စာရေးဆရာကြီးနိုင်ငံကောင်းဆောင်ကြီးဖြစ်ပါလေခါတိုင်းနှစ်တည်းမှာဟောပြောပွဲစီစဉ်တဲ့ဗဒာဥညွန်နန်းကဒီနေ့ဗမာပြည်ပြန်ရောက်နေလို့ဒီနေ့မှာတော့ဥမမုံလဥဆန်လေဥနိုင်ဝင်းစတဲ့ဗဒာအဖွဲ့သားများဥဆောင်ကျင်းပကြပါတယ်ဗဒာအဖွဲ့တွေကအမကန်ဖွင့်ရင်ကောင်းတာဒေါက်တာအောင်ခင်းဆိုတာကတော့မန္တလေးအမတ်ကြီးအထက်ကမှကျွန်တော်နဲ့တောင်းနေပဲတငယ်ချင်းမှနေ့တိုင်းကြွရောအားပေးခဲ့ပြီးမယ်ဒီနေ့တော့ချင်းရုံပေါ်မှာသတိမေ့နေလို့မကြွရောနိုင်ရှာပါဘူးဖလော်ရီဒါဘက်ကလည်းဒီနေ့မလုဖြစ်ပါဘူးဝါရှင်တန်နယူးယောက်တို့လော့စ်အိန်ဂျလိစ်ဆိုတာလည်းမလုဖြစ်ပါဘူးစာရေးဆရာမကြီးဒေါ်ပရမယချင်းကတော့ခုအသက်60တရာတန်းရောက်နေပြီဆိုတော့ခရင်မသွားနိုင်စာလည်းမေ့နိုင်ရှာပါဘူးစကိုင်းစိမ့်စိမ့်ကတော့သောတို့ထထုတ်ပါတယ်သူကလည်းအင်တော်မှုတွေနဲ့လုံးတယ်လိုက်နေတဲ့တော့ကြောင့်ဟောပြောပဲကိုမလိုက်နိုင်ဘူးလို့ပြောပါတယ်အဲ့တော့ဗမာပြည်ကဟောပြောပဲတွေအလွမ်းပြေအမေရိကန်ကဟောပြောပဲတွေအကြောင်းကိုရေးလိုက်ရပါတယ်ခင်ဗျာကျွန်တော်မောင်စွာကြီးပ
ါဆရာမောင်စွာကြီးပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်VOA ရဲ့တင်းငင်းနေနေညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုတော့အစီအစဉ်နေဆုံးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 9355တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုကတော့တင်းငင်းနေနေညပိုင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကအကြေညာပေးပါမယ်
။ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့အတူကမ္ဘာကောင်းဆောင်အမြောက်များပါဝင်လမ်းလျှောက်ချီတက်နေတဲ့စီးလုံးညီညွတ်မှုပြသပွဲမှာ လူပေါင်းထောင်တောင်ချီပါဝင်နေကြပါတယ်တနတ်သမားတွေရဲ့လက်ချက်နဲ့သေဆုံးသွားသူ18ယောက်နဲ့တသားတည်းဖြစ်တယ်ဆိုတာကိုပြသတဲ့အနေလူလူချီတက်ပွဲကြီးကိုဒီဆုံရက်ဖြစ်တဲ့ Plus Dula Republic ရင်ပြင်ပတ်ဝန်းကျင်လမ်းတွေပေါ်မှာဒီလူတွေနဲ့ပြည့်ကျက်နေပါတယ်ဒီကနေ့ချီတက်ပွဲမှာတော့စုစုပေါင်းသတန်းလောက်ပါဝင်မယ်လို့ခန့်မှန်းရပါတယ်ဥရောပကခေါင်းဆောင်အများအများပါဝင်အစ္စရေးဝန်ကြီးချုပ်ပါလက်စတိုင်းခေါင်းဆောင်နဲ့ဂျော်ဒန်ဘုရင်ဘုရင်မဆတဲ့နိုင်ငံများစွာကခေါင်းဆောင်တွေလည်းပါဝင်နေပါတယ်ဥရောပတခြားနိုင်ငံကမြို့တွေမှာလည်းစီးလုံးညီညွတ်မှုပြတာတဲ့ချီတက်ပွဲတွေကိုပြုလုပ်နေပါတယ်။ဒီအစောပိုင်းတော့ပြင်သစ်ပြည်ထရေးဝန်ကြီးဦးဆောင်ပြီးတော့ဒီလုံခြုံရေးဆိုင်ရာအရေးပေါ်ဆွေးနွေးပွဲကို Paris မြို့မှာလုပ်ခဲ့ပါတယ်။ American ရှေ့နေချုပ် Eric Holder ဒီ Germany, Britain, Spain နိုင်ငံကပြည်ထရေးဝန်ကြီးတွေပါဝင်တဲ့အရေးပေါ်ဆွေးနွေးပွဲကိုဒီပြင်သစ်ပြည်ထရေးရုံးမှာကျင်းပခဲ့တာပါ။တစ်ချိန်တည်းမှာပဲတည်ဆုံသွားတဲ့တနတ်သမား၃ယောက်ထဲကတယောက်ရဲ့ရီစာအမျိုးသမီးလွတ်မြောက်နေဆဲဖြစ်တဲ့အတွက်ပြင်သစ်နိုင်ငံတော်မှာလည်းလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။တယောစာတွေရေးတဲ့ Paris မြို့တွေက Charlie Hebdo Magazine တိုင်းနဲ့ဂျူးလူမျိုးတွေစားတဲ့ကိုရှာအစားအသောက်ရောင်းတဲ့ Supermarket တို့ကိုဝေရောက်ပစ်ခတ်တိုက်ခိုက်သွားတဲ့တနတ်သမားတွေရဲ့တခြားအပေါင်းပါချမ်းရပါဖြစ်နိုင်သူတွေကိုလည်းစုံစမ်းရှာဖွေနေပါတယ်။လက်နက်ကင်ဆောင်ထားပြီးတော့အန္တရာယ်ရှိတယ်လို့ပြင်သစ်ရဲတွေမတင်ကားဖြစ်နေတဲ့ဒီအသက်26နှစ်အရွယ် Hayat Bumedian ဟာဇန်နဝါရီလ2ရက်နေ့ကတူရကီနိုင်ငံကိုရောက်လာပြီးတော့အခုတော့ Syria နိုင်ငံကိုရောက်သွားပုံရတယ်လို့တူရကီတာဝန်ရှိသူတွေကတော့စနေနေ့တုန်းကပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစည်းအဝေးထုတ်လို့ရင်မှုကတော့မဆုမွန်ဖြစ်ပြီးတော့ Engineer က Wagner Roberts ဖြစ်ပါတယ်ရှင်။ VOA American အတမနဲ့ခင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240/48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.